Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင်2018ခုနှစ်ဇန်နဝါရီလ18ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 ထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမဤတန်းစမှာဒီညအတွက်စီစဉ်နေကိုတင်ဆက်ပေးတော့မှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တောင်ကိုရီးယားမှာကျင်းပမဲ့ဆောင်းအာဆီအိုလံပစ်ပွဲမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံအလံတစ်ခုတည်းအောက်အတူချီတက်မဲ့အကြောင်းကြေညာလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာလူ9ဦးထက်မနည်းသေဆုံးတဲ့အထူးဂရုဖြစ်ပွားခဲ့တဲ့အပေါ်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်လာနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေတူကြေညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှတော့တာရှင်တွေနားဆင်ကြရမယ်တဲ့မှာ
ဒီသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာတန်ရရတဲ့လူတွေကတော့ကျွန်တော်တို့၄ယောက်ရှိပါတယ်စစ်တွေကိုအရေးပေါ်တင်သွားတာ၈ယောက်ပ
ါမြောက်ဦးမှာရဲတပ်ဖွဲ့နဲ့လူလူကြားကအထီးကရုံနဲ့နောက်ဆုံးခြေနေနဲ့ပတ်သက်ပြီးတော့မြောက်ဦးဒေသခံတယောက်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနားဆင်ကြမှာပါဒါ့အပြင်ဒီအထီးကရုံအတွင်းအဖြစ်ပြက်တွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့တန်ရရသူတွေနဲ့မိသားစုဝင်ဒေသခံတွေရဲ့ပြောကြားချက်တွေကိုလည်းဆက်ပြီးတော့နားဆင်ကြမှာပါနောက်ထိုင်းနိုင်ငံနဲ့ဆက်ကလူကုန်ကူးခံမြန်မာနိုင်ငံသားတွေအကြောင်းအမေရိကန်နိုင်ငံရေးစာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လည်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင
်။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းအာဆီအိုလံပစ်အားကစားပွဲတော်ဖွံ့ဖွဲအခမ်းအနားမှာတောင်နှက်မြောက်ကိုရီးယားနိုင်ငံညီညွတ်တဲ့အလံတစ်ခုအောင်အတူတွဲချီတက်ဖို့ရှိသလိုရေခဲပြင်ဟော်ကီအမျိုးသားအကစားပွဲကိုပူးတွဲရှင်ပြိုင်သွားမှာဖြစ်ကြောင်းဒီကနေ့ပဲကြီးညာလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံအိုလံပစ်အားကစားပွဲမှာပထမဆုံးအကြိမ်ဖြစ်ပါဝင်မှုမြောက်ကိုရီးယားကလက်ခံခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကပဲနှစ်နိုင်ငံအသင်းတွေကြားပူးပေါင်းမှုတောင်ကိုရီးယားရဲ့အဆိုပြုချက်ကိုထူးထူးခြားခြားသဘောတူခဲ့ကြတာဖြစ်ကြောင်းလည်းတောင်ကိုရီးယားနိုင်ငံကရုံးဟာသတင်းမှာဖော်ပြလိုက်တာပါ။ဆောင်းအာဆီအိုလံပစ်အားကစားပွဲတွေကိုတော့တောင်ကိုရီးယားနိုင်ငံပျုံချန်းမြို့မှာ၈လဖေဖော်ဝါရီ9ရက်နေ့ကနေ25ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။အသင်းများဖြစ်နေတဲ့တောင်နှက်မြောက်ကိုရီးယားနိုင်ငံတို့ကြားအားကစားအသင်းတွေပူးတွဲရှင်ပြိုင်တာအရင်ကနှစ်ချိန်သာရှိခဲ့ပူပါတယ်1992ခုနှစ်တုန်းကလူငယ်ဘောလုံးပြိုင်ပွဲနဲ့စပွဲတင်တင်းချန်ပီယံပွဲတွေမှာပူးတွဲရှင်ပြိုင်ခဲ့ကြတာပါအိုလံပစ်အားကစားပွဲကိုနှစ်နိုင်ငံပူးတွဲပြီးအားကစားသမားတွေဆီလိုရေးအရင်တုန်းကစစ်ဆင်ညှိနှိုင်းမှုတွေရှိခဲ့ပူပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူးဒီဒီချိန်စောအာဆီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားပါဝင်မဲ့အစီအစဉ်နဲ့တောင်မြောက်ကိုရီးယားပူးတွဲအားကစားအသင်းတွေရှင်ပြိုင်ရမယ့်အစီအစဉ်တွေအတွက်အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီကစစ်ဆင်တဲ့နိုင်ငံဌာနချုပ်ရုံးမှာဒီလ20ရက်နေ့တွေ့ဆုံဆွေးနွေးဖို့လည်းစီစဉ်ထားကြပါတယ်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်အစိုးရရဲ့အစဉ်ချင်းမဲ့တဲ့လှုပ်ရက်တွေကြောင့်အရက်ဖက်လေကြောင်းလိုင်းကလေယာဉ်တွေအန္တရာယ်ရှိတဲ့အခြေအနေမျိုးနဲ့ကြုံရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကနေဒါနိုင်ငံဗန်ကူးဗားမြို့နိုင်ငံခြားရေးဝန်ကြီးတွေအစည်းအဝေးပွဲမှာမနေ့ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားကတိုက်ချင်းပြစ်ပယ်ရင်တပ်မစ်ဆိုင်းဒုံးလို့ဆိုတဲ့မစ်ဆိုင်းဒုံးတစ်စင်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကစမ်းသပ်ပစ်လုခရာမှာဆန်ဖရန်စစ္စကိုကနေဟောင်ကောင်ကိုသွားတဲ့လေယာဉ်ဘော်ကခီးသည်တွေမြင်ခဲ့ကြတဲ့အထိပါမစ်ဆိုင်းတုံးဟာလေယာဉ်နဲ့ရေမိုင်280လောက်အကွာကိုရောက်ရှိခဲ့ကြောင်းလဲအမေရိကန်လေကြောင်းထိန်းချုပ်ရေး FAA ကပြောပါတယ်။မစ်ဆိုင်းတုံးပြစ်လွတ်ခြင်းအနည်းအနာကောင်းကင်မှာတခြားလေယာဉ်၉စင်းလဲရှိနေခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အမှတ်တမ်းတွေအရမစ်ဆိုင်းတုံးပြစ်လွတ်ခဲ့တဲ့နေရာမှာအဲ့ဒီနေ့ကခန့်မှန်းခြေလေယာဉ်916စင်းပြန့်တန်းခဲ့ကြောင်းနဲ့ FAA ရဲ့အမှတ်တမ်းတွေအရလေယာဉ်တွေမှာလိုက်ပါလာတဲ့ခီးသည်အရေအတွက်35,210ရှိခဲ့ပြီးနိုင်ငံပေါင်းစုံကလူအများပြအတွက်အန္တရာယ်ဖြစ်စေလောက်အောင်မြောက်ကိုရီးယားကမစင်မချင်းလုပ်ခဲ့တဲ့လုပ်ရအဖြစ်ဝန်ကြီးတီလာဆန်ကဥပမာပေးပြောဆိုခဲ့တာပါမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးကိုတွေ့မြင်ခဲ့ရတဲ့ခီးသည်တွေလိုက်ပါလာတဲ့လေယာဉ်ဟာဘယ်လေကြောင်းလိုင်းလဲဆိုတာကိုတော့ဝန်ကြီးတီလာဆန်ကမပြောခဲ့သလိုလေယာဉ်ဟာလေကြောင်းပြောင်းပြန်တန်းခဲ့သလားဆိုတာကိုလည်းမပြောပါဘူးမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေမှာမကြသေးခင်ကတိုးတက်မှုတွေရှိခဲ့ကြောင်းလဲနျူကလ িয়ার ချင်းချောက်မှုအန္တရာယ်ကိုတင်းကြီးတင်းညွတ်ထဲရင်ဆိုင်နိုင်ဖို့ရည်ရွယ်ပြီးကိုရီးယားစစ်ပွဲအတွင်းအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့ကနေဒါနိုင်ငံကကမကထာလုပ်ပြီးနိုင်ငံပေါင်း20ကထိတ်တန်းတန်တမန်တွေတက်ရောက်လာတဲ့ညီလာခံမှာဝန်ကြီးတီလာဆန်ကပြောဆိုခဲ့ပါတယ်ရှင်
ရခိုင်ပြည်နယ်မြောင်းမြို့မှာလူ9ဦးထက်မနည်းသေဆုံးခဲ့တဲ့အထိအထူးဂရုဖြစ်ပွားခဲ့တဲ့ပေါ်နိုင်ငံတကာကစိုးရိမ်မကင်းတဲ့သဘောထားတွေလည်းထွက်ပေါ်လာနေပါတယ်မြန်မာဆွေးနွေးကတော့မင်းညကဖြစ်ပွားခဲ့တဲ့အထူးဂရုတွင်ဆန္ဒပြသူအမျိုးသား9ဦးသေဆုံးပြီး12ဦးဒဏ်ရာရရှိကြောင်းသတင်းထုတ်ပြန်ခဲ့တာပါ ကုလသမဂ္ဂကတော့မြောက်ဦးမှာဖြစ်ပွားခဲ့တဲ့ရင်းနဲ့ဆန္ဒပြသူတွေကြားတွတ်တန်ယုံထွက်ထွက်ပြေးမှုပေါ်စိုးရိမ်မခင်ကြောင့်ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လလစွာထုတ်ဖော်ပြောဆိုခွင့်ညဉ့်ဉန်းစွာစိုးဝေးခွင့်တွေကိုလေးစားလိုက်နာဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထိနေသိနေဆောင်ရွက်ကြဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုရောဆန္ဒပြသူတွေကိုပါကုလသမဂ္ဂကတိုက်တွန်းပြောဆိုခဲ့တာပါ။ပြပြခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းအခုလိုဆုံးရှုံးတဲ့အထိဖြစ်ပွားခဲ့တဲ့ဖြစ်ဖြစ်ကြောင့်စိုးရိမ်မခင်ကြောင့်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ချင်းနေတွေဒီထက်ပိုဆိုးမလာအောင်ထင်းထင်းထင်းထင်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တယ်လို့ဒီမိုကရေစီစနစ်မှာတရားဥပဒေစိုးမိုးရင်းနဲ့ငြင်းငြင်းစွာစိုးဝေးခွင့်တွေကိုလေးစားလိုက်နာဖို့အရေးကြီးကြောင်းလည်းပြောဆိုခဲ့တာပါ။ရုံးဆန်ခတ်မှုအတွင်းရတပ်ဖွဲ့ဝင်20လောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဒီကိုယုံပြေအောင်လှုပ်ဆော်သူတွေကိုပေါ်ထုတ်အရေးယူမှာဖြစ်တယ်လို့ဆန္ဒပြသမားတွေတည်ဆုံမှုတွေအတွက်လည်းအမှုဖွင့်ထားကြောင်းပြောဆိုခဲ့တာပါ။လက်တလုံးမှာတော့ရသေးတော်မျိုးမှာဟောပြောခဲ့သူစာရေးဆရာဝေဟင်အောင်ကိုအရေးယူထားပြီးအမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုလည်းဥပဒေနဲ့အညီဆက်လက်ကိုင်တဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနေပြန်ရေးမှာဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဒုက္ခသည်တွေဆန္ဒအလျောက်ဖြစ်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်တွေအလုံးကိုနှစ်နှစ်အတွင်းဌာနေပြန်ရေးအပိသက်ဆောင်ရွက်မယ်အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားတာပါ။ဒီဒုက္ခသည်တွေဌာနေပြန်ရေးကိုတော့အခုဇန်နဝါရီလကုန်ပိုင်းလောက်မှာစမယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်။ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိတယ်လို့မခံစားရဘဲနဲ့တော့သူတို့အိမ်တွေသူတို့အတိုင်းဝိုင်းကိုပြန်သွားတာမျိုးမလိုလားဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟေတာနျူအက်ကပြောဆိုထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမစ္စနျူအက်ကတော့ဒုက္ခသည်တွေဌာနေပြန်ရေးနဲ့ပတ်သက်လို့ဆွေးနွေးပြောဆိုခဲ့ရသလောက်ဌာနေပြန်နိုင်ရေးအနေအထားမတွေ့ဘူးလို့ပြောပါတယ်။သူမတွေ့ခဲ့ရသူအများအပြားကအလွန်အမင်းအားနည်းချိနဲ့နေကြသလိုအလွန်လဲကြောက်ရွံ့နေကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကမြန်မာစစ်တပ်အကြီးအကဲတွေကိုပြစ်မှတ်ထားတန်းခတ်ပိတ်ဆို့ထားသလို Reuters သတင်းတောင်နှစ်ဦးဖန်ခံထားရတဲ့ကိစ္စပေါ်မှာလည်းဆက်ပြီးတော့စောင့်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုခဲ့ပါတယ်ရှင်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမေကန်တန်မြန်မာပိုင်းအစီအစဉ်ရဲ့ဗတူးနေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်အောင်စုကိုမိဘတွေနဲ့အတူကလေးဘွားမှာတရားမဝင်ရောက်လာကြသူတွေကိုအကာအကွယ်ပေးထားတဲ့လူမှုကြီးကြပ်ရေးအစီအစဉ်ကိုအဆုံးသတ်မဲ့သမရယမင်ကိုကယ်လီဖိုးနီးယားပြည်နယ်ကတားမြစ်ထားတာကိုပယ်ဖျက်နိုင်အောင်တရားရုံးချုပ်ကကြောင်းဝင်ဆောင်ဖို့တရားရုံးဝန်ကြီးဌာနကတိုက်တွန်းမှုရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကယူကန်တရားရုံးမှာသမရဒေါ်နယ်ထရန့်အစိုးရကရှောက်လဲမှုစီစဉ်နေချိန်မှာပဲတရားရုံးဝန်ကြီးဌာနကပန်ချားမဲ့အစီအစဉ်ဟာရှက်ရှက်ပပလောက်ရတစ်ခုဖြစ်ကြောင်းလဲရှင်းနေရုံးချက်ဆက်ရှင်ကပြောဆိုလိုက်တာပါ။ဒါကားလို့ခေါ်တဲ့လူမှုကြီးကြပ်ရေးအစီအစဉ်နဲ့ပတ်သက်လို့ပြည်အောင်စုတရားသူကြီးတယောက်ကတနင်္ဂနွေလုံးအတွက်အဆုံးဖြတ်ပေးမယ့်ကိစ္စပေါ်ဥပဒေပြဋ္ဌာန်းချက်အရစောင့်ရတာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။သမ္မတထရန့်ကတော့ဒါကာလူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုဆက်လက်အကာအကွယ်ပေးဖို့တိုက်တွန်းနေတဲ့အတိုက်အခံဒီမိုကရက်တွေကိုဝေဖန်ပြစ်တင်ခဲ့တယ်လို့ဒီမိုကရက်တွေရဲ့တောင်းဆိုမှုတွေကြောင့်အစိုးရရန်တရားရက်ဆိုင်ထားမယ့်အခြေအနေကိုဥတီနေပြီးဒီသတင်းပတ်ထဲအစိုးရရဲ့လုပ်ငန်းတွေရက်ဆိုင်ရတဲ့အခါစစ်တပ်ကပိုပြီးအထိနာလိမ့်မယ်လို့လည်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။ဒီမိုကရက်တွေကတော့သမ္မတရဲ့ပြောဆိုချက်တွေကိုပယ်ချထားကြပါတယ်။ဒီမိုကရက်တက်တော်မတ်ရစ်ချက်ဘလူးမန်တယ်ကတော့အစိုးရရဲ့လုပ်ငန်းတွေရက်ဆိုင်ရမယ်ဆိုရင်သမ္မတမှသာတာဝန်ရှိမှဖြစ်ကြောင်းပြောဆိုခဲ့တာပါ။ Republican တက်တော်မတ်လင်စင်ဂရန်ကတော့သမ္မတအနေနဲ့လွှတ်တော်ကိုယ်စားလှယ်နဲ့ပုံမထိတွေ့ဆက်ဆံမှုတိုက်တွန်းခဲ့ပါတယ်
။2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုကိုစုံစမ်းနေတဲ့လွှတ်တော်အမတ်တွေရဲ့မနေ့အင်္ဂါနေ့ကမေးမြန်းမှုတွေကိုအင်ဂျူရောရဲ့မဟာဗျူဟာဆိုင်ရာအကြီးအကဲဟောင်းစတိဗန်နန်ကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့အဖွဲ့တွေထက်ကတခုဖြစ်တဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာမစ္စတာဗန်နန်နိုင်ပေါင်းများစွာကြားမြင့်ခဲ့ပါတယ်။မစ္စတာဗန်နန်ဘက်ကညှင်းဆန်မှုအပေါ်ကော်မတီကစင့်ခေါ်စာထုတ်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ကော်မတီရဲ့ထိတ်တန့်ဒီမိုကရက်လွှတ်တော်အမတ်အဒန်စရစ်ကတော့အင်ပီရိုတာဝန်ရှိသူတွေကမစ္စတာဘန်နန်ကိုမေးခွန်းနေမဖြစ်ဘူးညွှန်ကြားထားတာလို့ပြောဆိုခဲ့တာပါ။ဗ ဘယ်သူကမှသူ့ကိုတိုက်တွန်းထားတာမရှိဘူးလို့အင်ပြော်ပြောခွင့်ရဆာရာဟက်ကရီဆန်ဒါစ်ကသတင်းထောက်တီကိုပြောပါတယ်သမရထရန်ဆိုရအနေနဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေမှာအပြည့်အဝပူးပေါင်းဆောင်ရွက်နေပြီးလွတ်တော်အနေနဲ့လျှို့ဝှက်အချက်လက်တွေကိုမရယူခင်မှာအင်ဂျူရောနဲ့တိုင်ပင်ရမယ်လို့ပြောခွင့်ရကပြောဆိုခဲ့ပါတယ်။မစ္စတာဖန်နန်ကိုတော့လွတ်တော်ကော်မတီရှင်းမောက်ထက်ရောက်လာအောင်မယ်လို့အင်ဂျူရောမျှော်လင့်တဲ့အကြောင်းအောက်လွတ်တော်အမတ်ရစ်ကပြောပါတယ်။တချိန်တည်းမှာပဲသမရထရန်ရဲ့စီယုံရဲ့အဖွဲ့နဲ့ရုရှားကြအဆက်အသွယ်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ခုံအဖွဲ့ရှင်းမောက်လာရောက်ထွက်ဆိုဖို့မစ္စတာဘန်နန်ကိုအထူးစုံစမ်းရေးမှူးရောဘတ်မူလာကပြီးခဲ့တဲ့သတင်းပတ်ကဆင့်ခေါ်ခဲ့တယ်လို့လည်း New York Times ကဖော်ပြထားပါတယ်ရှင်
။စပိန်နိုင်ငံကတလုညဒေသလွတ်လပ်ရေးလူမှုစနစ်ခန့်ရွဲကိုတုံ့ပြန်တဲ့အနေနဲ့ဘိုးဆိုးရကဒေသနယ်လွတ်တော်ကိုဖျက်သိမ်းရွေးကောက်ပွဲအသစ်တွေကျင်းပဖို့စီစဉ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့ပုတ်တူးနေ့မှာတော့ကတလုညဒေသနယ်လွတ်တော်ညီလာခံကျင်းပဖို့ရှိနေပါတယ်ဒေသနယ်လွတ်တော်အသစ်မှာတော့လွတ်လပ်ရေးကိုလှူလာတဲ့ပါတီတွေညွန်မောင်းဖွဲ့နိုင်မယ်ဆိုရင်တော့ပုတ်ကတီကနဲ့အများစုဖြစ်နေမှာဖြစ်ပေမဲ့လည်းအစိုးရအသစ်နဲ့ခေါင်းဆောင်ပိုင်းကိုလွတ်တော်အမတ်တွေကရွေးချယ်ရမှာဖြစ်ပါတယ်ကတလန်သမရဟောင်းကာစပူစ်တမွန်ကိုကိုယ်စားလောင်းဖြစ်ထောက်ခံဖို့လဲတခြားပါတီတစ်ခုချဒီကနေ့ပုတ်တူးနေ့လွတ်တော်စည်းဝေးမတိုင်ခင်မှာပဲသဘောတူညီချက်ရရှိခဲ့ကြတာပါမပေးသူအများစုထောက်ခံခဲ့ကြတဲ့စပိန်နိုင်ငံကနေကတလုညားဒေသခွတ်ထွက်ရေးလူမှုစာနာခံယူပွဲကိုတော့မစ္စတာပေါ့ချ်တမွန်ကဦးဆောင်ခဲ့တာပါစပိန်ဘိုဆိုရကကတလုညားဒေသနာလွှတ်တော်ကိုဖျက်သိမ်းပြီးကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဆန်းငံ့ခဲ့ပြီးနောက်မှာတော့မစ္စတာပေါ့ချ်တမွန်ဟာဘရက်ဆဲမြို့တော်ကိုထွက်ပြေးသွားခဲ့ရတာလည်းဖြစ်ပါတယ်
ဟောင်ကောင်ကျွန်းမှာ2014ခုနှစ်တုန်းကထိလှုပ်ရှားမှုလို့ထင်ရှားခဲ့တဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုမှာပါဝင်ခဲ့မှုနဲ့တက်ကြွလှုပ်ရှားသူဂျော့ရှွာဝေါင်းကိုထောင်ဒဏ်3လအပြစ်ပေးလိုက်ပါတယ်။2004ပါးကြာဆန္ဒပြပွဲတွေအတွင်းတပိတ်စခန်းကနေထွက်ခွာဖို့တရားရုံးမိန့်ကိုလိုက်နာဖို့ပြက်ကွက်မှုနဲ့ဟောင်ကောင်တရားရုံးကအသက်21နှစ်အရွယ်ဝေါင်းကိုဒီကနေ့ပဲစီရင်ချက်ချခဲ့တာပါ။ဝေါင်းဟာတပိတ်စခန်းမှာခိတ္တခဏသာရှိခဲ့တဲ့အကြောင်းတရားသူကြီးအန်ဒရူးချန်ကလက်ခံပြောဆိုခဲ့ပေမယ့်ဆန္ဒပြလှုပ်ရှားမှုတွေထဲမှာထဲထဲဝင်ဝင်ပါဝင်ပတ်သက်မှုရှိခဲ့ကြောင်းပြောဆိုခဲ့တာဖြစ်ပါတယ
်ကွန်လူးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြောက်ဦးအထီးကယုံနောက်ဆုံးရအခြေအနေကိုတင်ဆက်ပေးချင်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမှာရဲတပ်ဖွဲ့နဲ့လူလူကြားဖြစ်ခဲ့တဲ့အထိကုံဖြစ်စဉ်အတွင်းအခုချိန်ထိလူ9ယောက်သေဆုံးခဲ့ပြီးတော့တရာစင်လောက်အရေးပေါ်အခြေအနေမှာစေကူတာမှုခံယူနေရပါတယ်။ရခိုင်ပြည်ရဲ့နိုင်ငံတော်ကြဆုံးချက်အခမ်းအနားကျင်းပခွင့်မရတာကိုမကျေနပ်လို့အင်္ဂါနေ့ညမှာလူထုကဆန္ဒပြရာကနေလုံခြုံရေးတပ်ဖွဲ့ရဲ့ပြစ်ခတ်နှိမ်နှင်းမှုအတွင်းသေဆုံးခဲ့ရတာပါ။မြောက်ဦးထီကုံနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်အောင်စုတို့ကကြေညာချက်ထုတ်ပြန်ခဲ့ပြီးအခြေအနေတွေစိုးမသွားအောင်ထိန်းထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။ပြည်စုံကိုတော့ကိုညဝင်းအောင်ကဆက်ပြီးတင်ဆက်ထားပါတယ်
။ရခိုင်ပြည်နယ်ရှေအောင်မြို့တော်မြောက်ဦးမြို့မှာ233နှစ်မြောက်ရခိုင်ပြည်နိုင်ငံတော်ကြာဆုံးခြင်းအခမ်းအနားကျင်းပခွင့်မရတဲ့အတွက်ဒေသခံရခိုင်လူငယ်တွေဇန်နဝါရီလ16ရက်အင်္ဂါနေ့ညကလမ်းလျှောက်ဆန္ဒပြရာကနေလူစုလူဝေးဖြစ်လာပြီးမြောက်ဦးမြို့နယ်ရဲစခန်းရှိဆန္ဒပြတောင်းဆိုတဲ့လူစုကိုရဲကပြစ်ခတ်လူစုခွဲခဲ့တယ်လို့မြောက်ဦးမြို့ကံကိုကျော်ထွီးကပြောပါတယ်
။ပွဲကျင်းပမဲ့အချိန်ဆဲဆဲမှာအထက်ကနေပြီးတော့ဒီထွေဦးကနေပြီးတော့မလုပ်ရတော့ဘူး။ဆိုပြီးတော့ပုံစံမျိုးတွေဖြစ်လာတယ်။ဖြစ်လာတော့အခါမှာအနေနဲ့ရဲရဲကနေပြီးတော့လူတွေအားတက်လာတော့ပွဲမကျင်းပရတော့ဘူး။သူတို့ကသိတော့ဒီစိတ်ဒေါသတွေဖြစ်ကြတယ်ပေါ့နော်။ဒီလူအုပ်ကြီးရဲ့ဒေါသကိုမထိနိုင်တော့ပဲနဲ့အိုင်နဲ့အကုန်ကနေပြီးတော့ထွေဦးယုံကိုဖတ်သွားကြရတယ်ပေါ့နော်ခရိုင်ထွေဦးယုံမှာရဲတပ်ခွဲတွေခြားထားတဲ့ကြောင့်ဘာမှမဖြစ်ဘူးတပတ်ပတ်ကြရတယ်တပတ်ပတ်ပြီးတော့ရဲစခန်းမှာဝင်ပြီးတော့ကွန်ပျူတာကိုပြေဖို့အတွက်လူငယ်တွေကနေပြီးတော့တောင်းဆိုတယ်အဲ့လိုတောင်းဆိုတဲ့အခါမှာဖြစ်သွားတယ်ပုံစံဖြစ်တာပါ
မြောက်ဦးမြို့နယ်ရဲတပ်ခွဲကအခုလိုကင်တွဲဖြည့်ရှင်းမှုနဲ့ပတ်သက်လို့မေးမြန်းဖို့ရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်လုပ်လို့မရခဲ့ပါဘူးအင်္ဂါညကဖြစ်ပေါ်တဲ့အဒီကယုံအတွင်းလူခုနှစ်ဦးတည်ဆုံပြီးစိုးရင်ရတဲ့ဒဏ်ရာရသူတချို့ကိုစစ်တွေမြို့ဆေးရုံကိုပို့ထားရတယ်လို့ကိုကျော်ထွီးကပြောပါတယ
်အခုဆုံးသွားတာကတော့9ယောက်ပါအဲ9ယောက်ကိုလည်းအခုကျွန်တော်တို့ဒီမြောင်းမြို့နေရဲ့တုတ်တန်ကိုရောက်နေပါပြီဟုတ်နောက်တစ်ခါကဒီဆေးရုံမှာကျန်တာကတော့ဒီခြေသလုံးတို့ပေါင်တို့ပြီးလို့ရှိရင်ဒီကျွန်တော်တို့မေးစည်းတို့မှာဒဏ်ရာရတဲ့လူတွေကတော့ကျွန်တော်တို့4ယောက်ရှိပါတယ်စစ်တွေကိုအရေးပေါ်တင်သွားတာ8ယောက်ပါအဓိကတော့ကြားနေရတာတော့သွေးထွက်လွန်တာတော့ပေါ့နော်အဲ့ဒါတွေဖြစ်လို့လို့ပြောပါတယ
်မြောက်ဦးမြို့အဓိကယုံဖြစ်စဉ်နဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုကင်တွယ်ဖြေရှင်းသွားမလဲဆိုတာကိုအခုချိန်ထိထုတ်ပြန်တာမျိုးမရှိသေးပေမဲ့ ဒီအရေးခင်းကိုစုံစမ်းသွားမယ်လို့ပြောဆိုတာရှိကြောင်းကုကျော်တွီးကပြောပါတယ်
ဟုတ်ကဲ့လူလူရဲ့စိတ်နေစိတ်ထားတော့ကျွန်တော်တို့အပါဝင်ပေါ့နော်အားလုံးကဝန်းနဲ့တယ်ကြီးကွဲတယ်ပြီးလို့ရှိရင်တောသားဖြစ်နေကြတယ်ပေါ့နော်ဒါပေမဲ့ EECC ပါပဲဟိုပထမတော့အစည်းအရုံမှာလူတွေတော်တော်များများမြို့နယ်လေးမြို့နယ်လောက်ကလူတွေကတော်တော်များများလာကြည့်တော့အဲ့မှာတော့လုံခြုံရေးကားသုံးစီးပေါ့နော်အထူးရဲတပ်ဖွဲ့ကနေပြီးတော့ချထားတာရှိပါတယ်ပြီးလို့ရှိလို့ရှိရင်ဒီရင်ခွဲရုံထဲမှာပေါ့နော်ဒီရဲတွေဟုတ်ကဲ့၁၀ကျော်ကျော်လောက်ကနေပြီးတော့စောင့်ကြည့်ပြီးတော့နေတာတွေရှိပါတယ်အဘလို့ကိုင်းတော့ဖြည့်ရှင်းမယ်ဆိုတာတည်းဒီအတိတ်ရုံနဲ့ပတ်သက်ပြီးတော့သူတို့နေနေတဲ့ကိစ္စတွေကိုတာဝန်မှုတာဝန်ခံမှုပုံစံမျိုးတွေပြောတာတွေမရှိသေးပါဘူးနောက်တစ်ခုကသူတို့ကနေပြီးတော့ဒါကိုစစ်စစ်ပြီးတော့အရေးယူရမယ်ဆိုတဲ့ပုံစံမျိုးတွေပဲကြားနေရတာတွေပဲရှိပါတယ်ခင်ဗ
ျရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ခဲ့တဲ့ရဲနဲ့ဆန္ဒပြသူတွေကြားအကြမ်းဖက်ထိတ်တဲဖြစ်စဉ်အပေါ်မှာစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂကထုတ်ပြန်ကြေညာပါတယ်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လွတ်လပ်စွာညင်စုယုံခွင့်ဆိုတာတွေကိုလေးစားလိုက်နာဖို့နဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ထိန်းသိမ်းသိမ်းဆောင်ရွက်ကြဖို့လူညုံရေးတပ်ဖွဲ့တွေကိုရောဆန္ဒပြသူတွေကိုပါကုလသမဂ္ဂအနေနဲ့တိုက်တွန်းကြောင်းထုတ်ပြန်ခဲ့ပါတယ်အခုဖြစ်ခဲ့တဲ့အဖြစ်အပျက်ကိုလည်းစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းအခုလိုအသက်ဆုံးရှုံးရတဲ့အဖြစ်အပျက်ကြောင့်စိုးရိမ်မကင်းဖြစ်မိကြောင်းကြေညာချက်ထုတ်ပြန်ပါတယ်အခြေအနေတွေစိုးမလာအောင်ထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့တိုက်တွန်းထားသလိုဒီမိုကရေစီစနစ်မှာတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းစွာစူဝေးခွင့်တို့ကိုလေးစားလိုက်နာဖို့အရေးပါကြောင်းကိုလည်းထောက်ပြထားပါတယ်ခင်ဗျာ
အခုလိုမြောက်ဦးမှာဖြစ်သွားတဲ့အရေးခင်းနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးတော့နေပြည်တော်မှာစီဝေးတရက်ပြုလုပ်ခဲ့ရမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့ရဲချုပ်အောင်ဝင်းဦးတို့ကဖြစ်စဉ်နဲ့ပတ်သက်လို့ရှင်းလင်းပြောဆိုမှုတွေလုပ်ခဲ့တယ်လို့လည်းသိရပါဗျ။ရခိုင်ပြည်အချုပ်ချာအာဏာကျဆင်းခဲ့တဲ့ဆိုတဲ့နေ့ကိုအကြောင်းပြုပြီးတော့စီယုံဟောပြောမှုတွေရှိခဲ့တယ်ဆိုတာနဲ့ဇန်နဝါရီလ16ရက်နေ့ညဖြစ်ရမှာဆန္ဒပြသူတွေဘက်ကစူပူအကြမ်းဖက်မှုတွေစတင်ခဲ့လို့လုံခြုံရေးအာဏာပိုင်တွေဘက်ကရဲလုံထုံးလုံနည်းအရအစဉ်စဉ်အရနောက်ဆုံးမှာတော့ပြစ်ခတ်နှိမ်နင်းခဲ့ရတာလို့ပြောထားပါတယ်။ဆန္ဒပြလူစုလူဝေးဟာခရိုင်အထွေထွေအုပ်ချုပ်ရေးမှုယုံအတွင်းထိဝင်ရောက်ဖျက်ဆီးသလိုတချို့ကလုံခြုံရေးအာဏာပိုင်တွေရဲ့လက်နက်တွေကိုပါလူယူဖို့ကြိုးစားတယ်လို့လည်းပြောထားပါတယ်။ဥဆောင်လှုံဆောင်သူတွေနဲ့ပါဝင်ပတ်သက်သူတွေကိုဖော်ထုတ်ရေးယူသွားမှာဖြစ်တယ်လို့လည်းပြောထားပါတယ်။ရတိတောင်ဟောပြောပွဲမှာရခိုင်ပြည်တိကျအချုပ်ချာအာဏာနဲ့ပတ်သက်လို့ဟောပြောခဲ့တဲ့စာရေးဆရာဝေဟင်အောင်ကိုအရေးယူထားပြီးတော့အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုလည်းဥပဒေနဲ့အညီဆောင်ရွက်ဆက်လက်ဆောင်ရွက်မယ်လို့တာဝန်ရှိသူတွေရဲ့ဖြစ်စဉ်ရှင်းလင်းတင်ပြချက်ကိုအစိုးရသတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒီအပေါ်မှာပြန်လည်သုံးသပ်ဆွေးနွေးတယ်လို့လို့ဆိုပေမဲ့ဘယ်လိုသဘောထားပြီးဆွေးနွေးလဲဆိုတာကိုတော့ဖော်ပြခြင်းမရှိသေးပါဘူး။ဒါပေမဲ့ဒီဖြစ်ရမှာရခိုင်တိုင်းသားတွေတည်ဆုံမှုဒဏ်ရာရမှုနဲ့အတူရဲတပ်ဖွဲ့ဝင်ဒဏ်ရာရမှုတွေအတွက်သူ့အနေနဲ့ဝန်နေမိတယ်ဆိုတဲ့အကြောင်းကိုတော့ဖော်ပြထားပါတယ်။အခုတစ်ဆက်ထဲမှာပဲဒီအထီးကုံတွင်အဖြစ်ပြက်တွေကိုကိုယ်တိုင်ကြုံခဲ့ရတဲ့ဒဏ်ရာရသူတွေနဲ့မိသားစုဝင်ဒေသခံတွေရဲ့ပြောပြချက်ကိုတင်ဆက်ပေးကြပါမယ်။မြောက်ဦးမြို့အထီးကုံမှာ9ယောက်တည်ဆုံပြီးတော့12ယောက်ဒဏ်ရာရခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းနဲ့အညီအစဉ်စစ်တားမြင်ခဲ့ပေမဲ့လည်းပိုဆိုးလာတာကြောင့်တနက်နေ့ပြစ်ခတ်ရတာလို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြီးအစ်စ်နဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့ဆန္ဒပြပွဲတွေဘာတွေကြုံတွေ့ခဲ့ရလဲဆိုတာကိုတနက်ကြီးတရားရခဲ့သူတွေမိသားစုဝင်တွေနဲ့ဒေသခံတွေရဲ့ပြောပြချက်တွေကိုတော့မတ်တေကြီးထိုက်ကစူးစီးတင်ဆက်ထားပါတယ်
။ဒီမှာဟောပြောပေးသွားတယ်လေနိုင်ရကောင်းဟိုရခိုင်ဒေါက်တာအင်မော်တို့ပြောမယ်ဆိုပြီးသွားတဲ့အခါမှာဟောပြောပေးကမဖြစ်တော့ဘူးအဲ့မှာရဆန်ကပြတဲ့ဒီမှာဆန္ဒတော့ပြားကြတယ်ကျွန်တော်လည်းပါတယ်ရောအဲ့မှာခိုင်ခိုင်ရုံးတော့ရောင်းရင်သူတို့ကနေပြီးကျွန်တော်တို့ကလမ်းပြေးတယ်ပထမဆုံးကတော့မိုးပေါ်ထော်ပြီးပြေးတယ်မိုးပေါ်ထော်ပြီးပိုက်တော့ပြီးမှကျွန်တော်တို့ကပြေးတယ်အဲ့မှာကျွန်တော်တန်ရရတယ်တန်ရရပြီးကျွန်တော်ချင်းဝင်ရောက်တယ်ဘယ်ဖက်စီတလုံးမှရပါတယ်
မြောက်ဦးမြို့မှာမင်းညကဆန္ဒပြပွဲအတွင်းခြေရောက်မှာတနက်ထီလို့ဆေးရုံမှာဆေးကုနေရတဲ့ဦးတန်းပြောပြခဲ့တာပါဆေးရုံပေါ်မှာတော့အလုံးအစင်ပြေနေတဲ့အကြောင်းအနာပိုင်တွေဘက်ကလာမတွေ့သေးတဲ့အကြောင်းပြောပါတယ်ရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့မြောက်ဦးမှာရခိုင်ပြည်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်အထင်းအမှတ်စာပေဟောပြောပွဲကိုအနာပိုင်တို့ကပိတ်ပင်ခဲ့တာကြောင့်မကျေနပ်မှုစခဲ့တာပါတနက်ကြီးတန်ရာကြောင့်စစ်တွေမျိုးကိုပြောင်းရွှေ့ကူတာနေရတဲ့တန်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့ဆယ်ကျော်သက်အရွယ်တူးဖြစ်သူရဲ့တန်ရာကိုအခုလိုပြောပြပါဗျာ
နှစ်ယူကြာနေဦးဒီကဖောက်ထွက်သွားတော့လေနည်းနည်းတော့ဒဏ်ရာတော့ပြင်းတယ်ပေါ့ဒါမှအသက်အမြဲတော့မရှိတော့ပြောတာပဲအဲ့လိုလာမေးတာတော့ဒီနေ့တော့အခုချိန်ကြီးတော့မရှိသေးဘူးပြောတယ်သူဘသူ့ကိုပြစ်ပြီးတော့ဘသူလဲပါသွားမှန်းတော့အခုတော့အခုဆိုရင်တော့ပြီးတော့ပြီးလောက်ပြီနော်
အစိုးရဘက်ကတော့ရဲလုံငန်းစဉ်အစင်းစင်းနဲ့တားမြစ်ခဲ့တဲ့အကြောင်းဒါပေမဲ့အခြေအနေကစိုးလာလို့တနက်နဲ့သတိပေး6လံပြစ်ခတ်လူစုခွဲတဲ့အနေနဲ့ပြစ်ခတ်ရတာလို့သတင်းထုတ်ပါတယ်။ဆန္ဒပြသူတွေကဂဲတွေနဲ့ပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရသလိုခရိုင်အထွေထွေအုပ်ချုပ်ရေးမှူးရုံးအတွင်းမှာလည်းအပြည့်အစည်းတွေရှိခဲ့တယ်လို့ဖော်ပြပါတယ်။ဒဏ်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့သေဆုံးဒဏ်ရာရတဲ့အထိပြစ်ခတ်ခဲ့မှုကတော့မလုတ်တဲ့လောက်ရဖြစ်တယ်လို့ပြောဆိုပါတယ
်။တိတဲ့လူကြီးကလည်းသူတို့ကာကနနာဘာဖြစ်တယ်ဆိုတာမသိဘူးဘောနော်။ဒါပေမဲ့နောက်ဆုံးသိရတဲ့ဟာကသူတို့အဲ့ဒီခရိုင်ရုံးတဲ့ကိုဝင်ပြီးတော့ဗောလေ။အလန်ကိုရဆိုင်မျိုးကလည်းနဲ့လဲဖို့လုတ်ကြတယ်ဆိုတာမသိဘူး။အဲ့လိုလဲဖို့လုတ်ကြတယ်ဆိုရင်တော့အဲ့ဒီဝင်လို့ဖြစ်မှာဗောနော်။ခြံစည်းရိုးတွေပါလေကြော်ဝင်တာဖြစ်ကောင်းဖြစ်မှာဗော။ဘယ်သူမှတော့တိကြတော့မသိဘူးမပြောနိုင်ဘူး။ကျွန်တော်ကြားတော့အဲ့ဒီခရင်ယုံလဲဥစ္စာပေါ့နော်အဖြတ်ခံထားတယ်ပြောတာပဲအဖြတ်ခံထားဆိုတော့ဂဲတွေပါညာပေါက်ကြကွဲတာပြဲတာတော့ရှိမှာပေါ့ယုံကတော့ပဲ့တာရွဲ့တာတွေတော့ဘလုံးမှဒါမလုတ်တဲ့ဟာလေသူတို့ဟာသူတို့နောက်ဆုံးကာကွယ်တယ်ဆိုရင်တော့မှဒီလောက်ထိစုလိုက်ပြန်လိုက်တန်ရာရပြီတေလောက်အောင်သူတို့လုံးဝမလိုတာနော်အဲ့ဒါကြီးကတော့တော်တော်ကြီးကိုဘလုံးမှမလုပ်တဲ့ဟာကြီးပေါ့ဒါလူမဆန်တော့လောက်ရပဲလို့ကျွန်တော်ထင်တာပဲ
လက်ရှိမှာတော့မြောက်ဦးစေးယုံမှာတနက်တန်ရာရသူ၄ဦးကိုကုသပေးနေပြီးတချို့ကိုစစ်တွေစေးယုံကိုလွှဲပြောင်းကုသပေးနေပါတယ်မြောက်ဦးမျိုးပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်ရှင
်မင်းတင်ထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်ခုခါမှာတော့ထိုင်းနယ်စပ်ကလူကုန်ကူးမှုခြေနေကိုတင်ဆက်ပေးခြင်းပါတယ်ထိုင်းနိုင်ငံကန်ချနာပူရီမြို့ထဲမှာမြန်မာနိုင်ငံသား14ယောက်ကိုဆောင်တွေအုပ်မိုးပြီးတော့ခိုးသွင်းလာသူတွေကိုဇန်နဝါရီလ7ရက်နေ့မှာဖမ်းဆီးလိုက်တဲ့အကြောင်းထိုင်းချီဆိုင်ဖေဝေမြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါရယ
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကန်ချနာပူရီမြို့ကနေထိုင်းနိုင်ငံအတွင်းပိုင်းမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား14ဦးပါတဲ့ကားတစ်စီးကိုထိုင်းရနာပိုင်းတွေကဇန်နဝါရီလ7ရက်နေ့ညနေပိုင်းမှာဖမ်းဆီးမိခဲ့တာပါသူတို့တွေကိုကားပေါ်မှာတင်လာပြီးပိုက်ကွန်လိုပလတ်စတစ်တွေနဲ့အုပ်မိုးပြီးစစ်စေးရေးဂိတ်တွေကနေမရေမိအောင်တည်ဆောင်လာရင်ဖမ်းဆီးမိတာခံခဲ့ရတယ်ဆိုပြီးလူကုန်ကူးခံရတဲ့အမျိုးသမီးတူကပြောပြပါတယ
်အဲတရားကိုတောင်းတထောင်ပြတယ်မားယုံကိုပေါ့နော်တလားကို5,000ရမယ်ဆိုပြီးတော့အဲ့ဒါတက်လာတာပဲလာတာတော့ဗားတဲ့လားကျူတာတော့ကားနဲ့လည်းကျူတယ်ဆိုင်ကယ်နဲ့လည်းသွားရတယ်ဖေဒီဖေဒီမနဲ့ကိုလည်းမသိဘူးမြောက်ရီကနေပြီးတော့အဲ့ဟိုကပေါ့မော်လမြိုင်ကားကိုစီးမော်လမြိုင်ကားကနေပြီးတော့တခါအဲ့ဒဝဲကိုကားကိုတခါစီးစီးဒဝဲနဲ့ကြားတဲ့ကြားမှာကားကိတ်နဲ့ကြားတဲ့ကြားထိုင်ဆောင်နေတယ်အဲ့မှာလာတယ်ဟုတ်ကဲ့လာကွာပြီးတော့ဒီဘက်ရတော့တခါမှာဆိုင်ကယ်နဲ့တခါသွားရတယ်ကြားကြီးပဲဆိုင်ကယ်ရရင်နဆင့်စီးရတယ်အဲ့ဆိုင်ကယ်နဲ့ဆင့်စီးပြီးနောက်တစ်ခါကားစီးတော့မှအဲ့တော့အဖုံးမိရတယ်ကားမလို့လာမစီးရဘူးတရားပေါ်တရားဖြတ်တယ်ရတယ်ဟိုကောင်းလေးတွေဆိုလို့ရှိရင်တရားပေါ်တရားဖြတ်ပြီးအိတ်ရတယ်ဆို
ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဖို့အတွက်လာကြသူတွေထဲမှာအသက်ငယ်ဆုံး19နှစ်ကနေအသက်အကြီးဆုံး58နှစ်ထိပါဝင်ပြီးမြန်မာပြည်တွင်းမှာအလုပ်ကန်ရှားပါမှုဝင်ငွေထွက်ဝေမများတာမှုတွေကြောင့်ထိုင်းနိုင်ငံထဲမှာအလုပ်ရှာဖွေဖို့လာရင်းနဲ့ဖမ်းဆီးခံရတာဖြစ်တယ်လို့လည်းအမျိုးသမီးငယ်တူကပြောပါဗျ။အသက်ငယ
်ဆုံးက19နှစ်မှာမင်းကလေးထဲမှာတော့22နှစ်ကအငယ်ဆုံးအသက်အကြီးဆုံးကဟာအတော်တယောက်က58နှစ်သူကတော့ပထမဆုံးတော့ခေါ်တာတော့အေးအေးဆေးဆေးပေါ့နော်အဲ့ဒီကားပေါ်ရောက်မှအဲ့တရားပေါ်တရားထက်တာခါကြတော့စိတ်ဆင်းရဲသွားတာပေါ့ဒါမှားပြီဆိုပြီးတော့ကိုရီးယားတော့
ဇန်နဝါရီလ18ရက်နေ့မှာတော့လူကုန်ကူးခံရသူတွေကိုနယ်စပ်ကိုပြန်ပို့ခဲ့ပြီးမြန်မာတန်ယုံနဲ့လူကုန်တားရဲတပ်ဖွဲ့ရဲ့အကူအညီနဲ့နေရပ်ပြန်ပို့မယ်ဆိုပြီးလူကုန်ကူးခံရသူတွေကိုအကူအညီပေးခဲ့တဲ့ဦးဆိုင်ရေးကပြောပါတယ်
။အော်လောလောဆယ်ကသူတို့ကတော့ပြန်ပို့ပေးစံနဲ့နှစ်ယောက်ကိုတော့ရဲဆမထားခဲ့တယ်မှာ။နှစ်ယောက်ကတော့ဆိုင်တကားပြောတတ်တယ်။ဆိုင်တကားပြောတတ်တယ်ဆိုတော့ကတော့သူတို့တရားရုံးတင်တဲ့အခါကျတော့တရားရုံးတင်တဲ့သူတို့ကရဲဘက်ကနေသက်တင်လို့ဘယ်လိုလုပ်ဖို့ဟုတ်ကဲ့ဆိုတော့သူကအေးခေါ်လာတဲ့လူ၊ပိညာကြီးခေါ်လာတဲ့လူသူကတရားဥပဒေကအေးယူသိခြင်းဆိုတဲ့သဘောပါ
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်တိတိယောက်ယောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါဗါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့တရား2အဆင့်အဖြစ်သတ်မှတ်ခံခဲ့ရပြီးထ ထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်တရာတူးဖြစ်ဖော်ပြထားပါတယ်ရှင်
မင်းမတင်ပြပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့အမေရိကန်နိုင်ငံရေးကိုတင်ဆက်ပေးကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်တွေဟာအမေရိကန်ပြည်သူတွေအကြားသတင်းမီဒီယာတွေပေါ်ယုံကြည်မှုပတ်သက်လို့ယုံကြည်မှုနဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေဖြစ်စေရုံသာမကသတင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံတွေပေါ်မှာလည်းတည်ရောက်မှုရှိစေတယ်ဆိုပြီးတော့ပြောနေကြပါတယ် VOA အင်ပြတော့သတင်းတောက်ပီတာဟိုင်းနင်းပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါလိမ့်မယ
် If you want to discover the sourceof the division in our country
တိုင်းပြည်အတွင်းမှာသဘောထားကွဲလွဲမှုတွေဖြစ်စေခဲ့တဲ့အကြောင်းရင်းကိုရှာကြည့်ခြင်းနဲ့ဆိုရင်တခြားသွားမကြည့်ပါနဲ့အမှန်တရားကိုတင်ပြဖို့ထက်နာမည်ကြီးဖို့နဲ့ကြီးရှုသူအရေးအတွက်တိုးလာဖို့သာအဓိကထားလုပ်တဲ့မမှန်သတင်းတင်ပြသူတွေယုံကြည်စရာမရှိတဲ့သတင်းမီဒီယာတွေကိုပဲကြည်ပါလို့သမ္မတဒေါ်နယ်ထရမ့်ကပြောသွားတာပါသတင်းတွေမှာသူအကြောင်းမကောင်းရေးထားတာကိုတွေ့ရင်တုံ့ပြန်တက်လို့ရှိတဲ့ထရမ့်မှာသူသမ္မတတာဝန်စတင်ထမ်းဆောင်ခြင်းကစလို့Twitter လူမှုကွန်ရက်မှာဒါမှမဟုတ်မိန်ကွန်းတွေ့ဆုံမိမြန်ကန်နဲ့သူ့သဘောထားတွေကိုပြောကြရမှာ fake news မမှန်သတင်းတွေဆိုတဲ့စကားလုံးကိုအချိန်180တဲ့မနဲ့သုံးဆွဲခဲ့ပါတယ် Trump ရဲ့ view ဟာကထိရောက်တယ်လို့ American Press Institute က Tom Rosenthal ကပြောပါတယ
် He's very eager to have Twitter mainstream news organizations pick up his
Twitter တောင်းရတာလေသူကရမ်းကြိုက်ပါတယ်ဆိုတော့သတင်းမီဒီယာကြီးတွေကအဲ့ဒီသူရေးခဲ့တဲ့စာသားတွေကိုပြန်ကိုးကားပြီးပြောကြပါတယ်ဒါကလည်း300လွယ်ကူတဲ့အခါကျတော့သတင်းမီဒီယာတွေက Trump နဲ့ပတ်သက်ပြီးပြောကြခဲ့တာတွေကိုသူကမကျေနပ်ရင်ချက်ချင်းပြန်ပြီးတုတ်ပြန်ပါတယ
်အခုလို Trump ရဲ့ပုတ်ခတ်ရေးသားမှုကိုခံရတဲ့သတင်းမီဒီယာတွေကလည်းကိုယ့်ဘာသာခုခံကာကွယ်တဲ့အနေနဲ့ရုပ်မြင်သံကြားအစီအစဉ်အတွင်းစာမုပ်အစ်တွေကြော်ညာတွေတုံးပြီးတော့သူတို့ရဲ့ယက်တီချက်ကိုကာကွယ်ဖော်ပြလာကြပါတယ် CNN သတင်းဌာနကဆိုရင်လဲပန်းသီးပုံကိုပြပြီးဒါဟာငပြောသီးပါလို့ပြောပါများလာရင်ငပြောသီးလို့ယုံကြည်လာတဲ့ကြတဲ့သဘာဝကိုကြော်ညာကမ်ပိန်းလုပ်ပြီးပြသလာပါတယ်အာနာရှင်ဆန်တဲ့ခေါင်းဆောင်တွေဟာ Trump ရဲ့ဦးဆောင်မှုနောက်ကိုလိုက်လာကြတယ်လို့သတင်းလွတ်လပ်ခွင့်စောင့်ကြည့်တဲ့အဖွဲ့တွေကသုံးသပ်ပါတယ်သတင်းတော်များကာကွယ်ရေးကော်မတီက Courtney Red က
We saw the term fake news being used in the Philippines inRussia
and China fake news မမှန်သတင်းတွေသတင်းဌာနတွေဆိုတဲ့စကားလုံးကိုဖိလစ်ပိုင်ရုရှားတရုတ်နဲ့အီဂျစ်တို့မှာသုံးလာတာကိုတွေ့ရပါတယ်။သတင်းတောက်တွေရဲ့အခန်းကဏ္ဍကိုသေးသေအောင်လုပ်ပြီးသတင်းမီဒီယာတွေကိုဖိနှိပ်ဖို့သူတို့ညီသူတို့ဟန်နဲ့လှုပ်လာကြတာပါ။တရုတ်နိုင်ငံဆိုရင်လည်းဟိုးရုံကလေးကသတင်းမီဒီယာတွေဟာပြဿနာဖန်တီးသူတွေဆိုပြီးတော့သူတို့ပြောလာခဲ့တဲ့အတိုင်းနောက်ဆုံးတော့အမေရိကန်ကလည်းလိုက်ပြောလာနေပြီလို့ဂုံယူစွာပြောကြတာကိုတွေ့ရပါတယ်။နိုင်ငံတကာမှာဒီလိုမျိုးဖြစ်လာတာကိုကျမတို့မတွေ့လို့ပါဘူး။
တရုတ်နိုင်ငံကိုအင်တာနက်လွတ်လပ်ခွင့်မရှိဆုံးနိုင်ငံအဖြစ်ဖော်ပြလိုက်တဲ့အစိုးရခန်းစားပေါ်တရုတ်ဘက်ကလည်းအခုလိုတုံ့ပြန်ပူပါတယ်။စိုက်ဘာကုကေးဌာနဒုတိယအကြီးအကဲရန်ရှန်လျန်က
အမေရိကန်ပြည်ထောင်စုနဲ့ဥရောပမှာမှန်မှန်သတင်းတင်ဆက်မှုတွေကောလာဟလတွေဒီလိုခြေအနေနဲ့ပတ်သက်လို့အားလုံးဆွေးနွေးနေပါတယ်။ကျွန်တော်တို့အတူတကွရင်ဆိုင်နေရတဲ့ဒီကိစ္စကိုဘယ်လိုကန့်တွဲသင့်တယ်လဲဗျာ။
စီးရီးယားသမ္မတဘရှောက်အာဆက်ကလည်းစစ်ဖက်အချင်းထောင်ကတည်ဆုံမှုတွေအကြောင်းထုတ်ဖော်ရေးသားထားတဲ့လူခွေးဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့ပယ်ချခဲ့ပြီးသတင်းအမှားတွေလိုင်လိုင်ထွက်နေတဲ့ခေတ်ကာလကြီးထဲမှာနေနေရတာဖြစ်တယ်လို့ဆိုပါတယ်။နေစည်းမထားသတင်းတော်များအဖွဲ့ကမာဂေါ့အီဝန်က
That has seemed to embolden those leaders in thinking that what they're doing is acceptable.
ကျလိုလိုရင်းနေနဲ့သူတို့လုပ်ရဟာတင့်လျော်တယ်ဆိုတော့အထင်မျိုးရောက်သွားစေဖို့အခုဖြစ်ရတွေကတွန်းအားပေးနေပါတယ်အမေရိကန်အစိုးရအနေနဲ့အဲ့ဒီလိုလုပ်ရတွေအတွက်အရေးယူဆောင်ရွက်လာတာမျိုးရှိလာမှာမဟုတ်ဘူးဆိုပြီးထင်နေကြမှာပ
ါထရမ့်မှာအာနာရှင်ဆန်တဲ့နိုင်ငံကောင်းဆောင်တွေကိုအင်ပီတော်မှာကြိုးစားအက်ခံလို့ရှိရမှာသတင်းတောက်တွေကိုထောင်ထဲချမှတ်ရမှာနာမည်ကျော်တဲ့တူရကီသမ္မတရစ်ချစ်ဒေးအာဒိုဝန်လည်းပါဝင်ပါတယ်သတင်းတော်များကာကွယ်ရေးကော်မတီကတော့2019ခုနှစ်ဟာဒုတိယနှစ်မြောက်အနေနဲ့သတင်းတော်တွေဖမ်းဆီးထောင်ထဲချမှတ်ခံရဆုံးနှစ်ဖြစ်တယ်လို့ပြောထားပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ18ရက်ဗိုလ်တွင်းနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ1925နဲ့32တို့ကနေထုတ်လင်းပေးမယ့်စီစဉ်နေမှာဆိုရင်တော့မြမအုပ်ချုပ်ရေးလက်ရှိနဲ့ရှေ့အလားလာဆိုတဲ့ခေါင်းစဉ်နဲ့အပိုင်း1ကို
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်။ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်။ဆိုတော့ yesterday ဟောင်းနေကိုဇုံတရားတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘလို့ပြော
တယ်တင်မဝမဂဇင်း editor ဟောင်းဥတ္တမတန်ခါခုလိုဆွေးနွေးသွားတာကိုဦးချက်စံသားရဲ့မြန်မာရေးသုံးသက်ချက်မှာပြေစုံနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်ရဲ့စီစဉ်မှာတော့ဒီနာဆင်ကြမှာကအဆုတ်ကင်ဆာယောဂအကြောင်းဖြစ်ပါတယ်အဆုတ်ကင်ဆာယောဂဟာပျောက်ကင်းအောင်ကုသဖို့မလွယ်ကူတဲ့ယောဂတစ်ခုဖြစ်တာကြောင့်မလို့ဒီယောဂမဖြစ်အောင်အကျိုးတင်ကာကွယ်ခြင်းကသာအကောင်းဆုံးကုသမှုနည်းလမ်းဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကတင်ဆက်ထားတာကိုနားဆင်ပါရှင
်ကင်ဆာယောဂဟာအသက်သေဆုံးမှုနှုန်းမြင့်မားတဲ့ယောဂတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်ကင်ဆာယောဂမျိုးမျိုးအတွက်ကုသမှုနည်းလမ်းတွေတိုးတက်လာပြီဆိုပေမဲ့အဆုတ်ကင်ဆာယောဂကတော့သေဆုံးမှုနှုန်းမြင့်မားတဲ့ကင်ဆာယောဂတစ်ခုဖြစ်ရှိနေသေးတယ်လို့စင်ကာပူနိုင်ငံ International Cancer Specialist Clinic မှ Medical Oncologist ဖြစ်သူဒေါက်တာဝေဝေဆီအောင်ကပြောပါတယ
် Actually apart from car accidents road traffic accidents
ရင်းမတော်မဆမှုတွေနဲ့နှလုံးယောဂကြောင့်အသက်သေဆုံးမှုတွေပြီးရင်ကင်ဆာယောဂကြောင့်အသက်သေဆုံးမှုတွေအများဆုံးဖြစ်ပါတယ်သူသဖြင့်တော့အဆုတ်ကင်ဆာယောဂကြောင့်သေဆုံးကြရတာပါကင်ဆာယောဂတွေထဲမှာတော့အဆုတ်ကင်ဆာယောဂဟာအသက်သေဆုံးမှုနှုန်းအမြင့်ဆုံးယောဂလို့ပြောလို့ရပါတယ
်။အဆုတ်ကင်ဆာယောဂဟာယောဂနုရောမှာကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကွင်းအောင်ကုသနိုင်တယ်လို့ပြောကြပေမဲ့စစစီးသိရှိအောင်ဖော်ထုတ်တဲ့နေရာမှာတော့အခက်အခဲတွေရှိနေပါတယ်။ယောဂကုသမှုနည်းလမ်းတွေဘလို့အတိုင်းအတာအထိတိုးတက်အောင်မြင်နေပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဝေဝေဆီအောင်ကအခုလိုပြောပါတယ
်။အဆုတ်ကင်ဆာယောဂကိုအဆင့်၄ဆင့်ခွဲပြီးကုသလို့ရှိပါတယ်။သမန်အားဖြင့်တော့အဆင့်တင့်တင့်သုံးတွေဟာကုသလို့ရတဲ့အဆင့်တွေဖြစ်ပြီးအဆင့်လေးကတော့ကုသလို့မရပါဘူး။ဒါပေမဲ့ကင်ဆာယောဂကုသမှုနည်းလမ်းတွေကထိုးတက်ပြောင်းလဲနေပါလေ။အရင်တော့ကင်ဆာဆေးသွင်းကုသတဲ့နည်းလမ်းကိုအားထားခဲ့ကြရကနေအခုအခါမှာတာဂက်တက်သာရပီပြင်မှတ်ထားကုသတဲ့နည်းပညာနဲ့အီမျူနိုသာရပီယောဂခုခံမှုစနစ်ကိုညှင့်တင်ကုသတဲ့နည်းပညာတွေလိုမျိုးနည်းပညာတွေပေါ်ပေါက်လာနေပါလေ။ဒီနည်းပညာတွေကြောင့်ကင်ဆာယောဂကိုကုသတဲ့နေရာမှာပိုပြီးထိရောက်လာတာကိုတွေ့ရပါတယ်။ကုသမှုနည်းလမ်းတွေအပေါ်မှာလူတစ်ယောက်နဲ့တစ်ယောက်တုံ့ပြန်ပုံချင်းမတူညီကြပါဘူး။နောက်ဆုံးပေါ်ကုသမှုနည်းပညာတွေကြောင့်နေ့စဉ်ဆေးတော့ပြီးကင်ဆာယောဂကိုကုသနိုင်ပြီလို့ဆိုရမှာပါ။
ကင်ဆာယောဂတွေကိုကုသတဲ့နေရာမှာကင်ဆာဆေးသင့်ကုသတာတွေတယောက်ကြီးပဲကုသတာတွေနဲ့ခွဲစိတ်ကုသတဲ့နည်းပညာတွေကိုအသုံးပြုခဲ့ကြတာပါအခုခါမှာတော့ immunotherapy လို့ခေါ်တဲ့ခန္ဓာကိုယ်ရဲ့ယောဂအခုခံမှုစနစ်ကိုအသုံးပြုပြီးကုသတဲ့နည်းပညာတွေရှိနေပြီလို့သိရပါတယ
် What we give is we can give it as the first line or second line
ပထမဦးစားပေးဆေးတွေသွင်းပေးရမလားဒုတိယဦးစားပေးဆေးတွေသွင်းပေးရမလားဆိုတာကိုစဉ်းစားရပါတယ်အဆုတ်ကင်ဆာယောဂကိုအခုမှစတင်ပြီးကင်ဆာအဆင့်၄ကိုရောက်နေတဲ့ဆိုရင်အီမျူနိုသာရပီကိုဘေးကိုစဉ်းစားကြပါလိမ့်ကီမိုသာရပီနဲ့မတူတာကခန္ဓာကိုယ်ရဲ့ယောဂခုခံမှုစနစ်ကိုအချိန်မြင့်တင်ပြီးတော့ကုသရတာပါဒါကြောင့်ဘေးထွက်ဆူချိုနေပါလိမ့်အခုအခါမှာအီမျူနိုသာရပီနဲ့ကုသမှုတွေကိုပိုပြီးတော့ပြုလုပ်လာကြပါလိမ့်ရှားလက်တွေပိုကောင်းတာကိုလည်းတွေးရပါလိမ့
်အဆုတ်ကင်ဆာယောဂကုသတဲ့နည်းလမ်းတွေတိုးတက်ကောင်းမွန်လာနေတဲ့ဆိုပေမဲ့ပျောက်ကင်းအောင်မကုသနိုင်သေးတာကြောင့်ယောဂမဖြစ်အောင်ကြိုတင်ကာဝယ်ထားခြင်းကသာအရေးကြီးပါလေအဆုတ်ကင်ဆာယောဂဖြစ်ဖို့90ရာခိုင်နှုန်းတည်ကြနေတဲ့ဆလိတ်တောက်တာကိုလုံးဝရှောင်ကျဉ်သင့်တယ်လို့ဒေါက်တာဝေဝေဆောင်ကပြောပါတယ
် Actually lung cancer more than 90% is caused by smoking actually so
ဆုတ်ကင်ဆာယောဂတွေရဲ့90ရာခိုင်နှုန်းကျော်ဟာဆလိတ်တောက်တာတွေကြောင့်ဖြစ်ရတာပါဆလိတ်တောက်တာအပြင်ဆက်ယုံတွေကထွက်လာတဲ့မီးခိုးတွေနဲ့လေထုညဉ့်ညမ်းမှုတွေကြောင့်လည်းအဆုတ်ကင်ဆာဖြစ်နိုင်ပါတယ်ဆလိတ်တောက်တာကတော့ဆုတ်ကင်ဆာယောဂဖြစ်စေတဲ့နံပါတ်တွေအကြောင်းအရာပဲဖြစ်ပါတယ်ဒါကြောင့်ဆုတ်ကင်ဆာယောဂဖြစ်ဖို့ရာဂိုင်နှုန်းကိုလျှော့ချတယ်ဆိုရင်ဆေးလိပ်တောက်တာကိုရပ်ရမှာပါရုပ်တရက်ရပ်ပစ်လိုက်ဖို့ကတော့ခက်ခဲနေမှာပါဒါပေမဲ့လည်းကြိုးစားလို့ရပါတယ်နီကိုတင်ပလတ်စတာကတ်တာတွေနဲ့ PK စားတာတွေလိုမျိုးဆေးလိပ်ဖြတ်တဲ့နည်းလမ်းတွေကိုအသုံးပြုသင့်ပါတယ်ဘယ်အချိန်ဖြတ်ရမလဲဆိုတာကတော့ဘယ်အချိန်မှစဖြတ်လို့ရပါတယ်ဆေးလိပ်ဖြတ်လိုက်တာနဲ့အဆုတ်ကင်ဆာဖြစ်ဖို့အခွင့်အရေးနှဲတော့ပါလိမ့်မယ်
ချောင်းဆိုးရာဟာအဆုတ်ကိုရောက်ရှိလာတဲ့ကုသယောဂပိုးတွေကြောင့်ဖြစ်နိုင်တယ်လို့အဆုတ်ကင်ဆာယောဂကြောင့်လည်းဖြစ်နိုင်ပါတယ် ပရိစီဝဆေးတွေတောက်တုံးပေးလို့မှချောင်းဆုံးမပြောက်ခဲ့ဘူးဆိုရင်တလကျော်လာတာနဲ့တပြိုင်တည်းအဆုတ်ကင်ဆာရောဂါဟုတ်မဟုတ်သိရှိအောင်ဆက်သက်စစ်ဆေးသင့်တယ်လို့ပြောပါတယ်
Lung cancer, as I said before, was number one cause is still smoking.
Sele dao da so kin sa phit si de number 1 chang ya ba. Sele pya da ye ji lo yoga u so si si ti tha da ga le thad tu tham ya ye ji ba le. Chang so da da la jo ja ne bi bri si wa ze ri taw lo ma ma tet da u so yin a so ku sit se tin ma le. Dat man no CT scan no lo myo paw. A so ma cancer lakkhana shi ma shi ji ya ma phit ba le.ဘာကြောင့်လဲဆိုတော့လူတော်များများမှာအဆုတ်ကင်ဆာလက္ခဏာနဲ့အဆုတ်ပိုးဝင်တဲ့ယောဂလက္ခဏာတွေဆင်တူလေးရှိပါတယ်။ချောင်းဆိုးရင်ချွဲသလိပ်ပါလာတွေကြီးပါပဲ။ဒါကြောင့်ချောင်းဆိုးတာတလားကျော်ကြာမြင့်နေပြီဆိုရင်အဆုတ်ကင်ဆာယောဂဟုတ်မဟုတ်ကိုစစ်ဆေးကြည့်ရှုသင့်ပါတယ
်။အဆုတ်ကင်ဆာယောဂဟာပျောက်ကင်းအောင်ကုသဖို့မလွယ်ကူတဲ့ယောဂတစ်ခုဖြစ်တာကြောင့်ယောဂမဖြစ်အောင်ကြိုတင်ကာဝယ်ခြင်းကသာအကောင်းဆုံးကုသမှုနည်းလမ်းဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်တော်ပါ
data တန်းစော်တင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေဘဒူးနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တရားထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ဒီမြန်မာအုပ်ချုပ်ရေးလက်ရှိနဲ့ရှေ့အလားအလာဆိုတဲ့ခေါင်းစဉ်နဲ့အပိုင်းချစ်ကိုဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်တိုးတက်ကောင်းမွန်ရေးအတွက်လူအပြောင်းလဲထက်စနစ်အပြောင်းလဲလုပ်ဖို့ပို့ပြီးရေးကြည့်တယ်လို့မြန်မာရေးသုံးသက်လေးလာသူဦးတင်မာတန်းကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွက်မူဝါဒရေးရာစာတမ်းတွေကိုအကြံပေးရေးသားနေတဲ့တင်ဘဝမဂ္ဂဇင်းအက်ဒီတာဟောင်းဦးတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်။ဆောက်ဒီမန်မန်ပထမဆုံးကမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းလဲတွေကျွန်တော်မေးချင်ပါတယ်။ဟု
တ်ကဲ့
မြန်မာနိုင်ငံမှာအခုဝန်ကြီးအပြောင်းလဲတွေအသစ်တို့ခန္ဓာတွေရှိကြပါတယ
်။
အဲ့ဒီဟာဘယ်လောက်ထိအလားအလာကောင်းတာနဲ့ထင်ပါလေအစောတုန်းကတော့လူတွေကမြည်တွားတဲ့နေကြတာပေါ့ဆရာ
ဟုတ်
ချိုးရင်ပတ်သက်ပြီးတော့အဲ့ချီအောင်မရှိဘူးပါညာ
အပြောင်းလဲအနေနဲ့တော့လူပုဂ္ဂိုလ်ဆိုင်ရာအပြောင်းလဲပေါ့နော်ဒါပေမဲ့ဗမာပြည်ဖြစ်ပေါ်တိုးတက်မှုအတွက်တော့ချက်ကြတာစနစ်အပြောင်းလဲဖြစ်ဖို့အရေးကြီးတယ်ပေါ့ဆိုတော့ရစ်စနစ်ဟောင်းနေကိုဇုံတရားအတိုင်းတာအထိသဘောပေါက်ပြီးတော့အဲ့ဒါကိုဘယ်လိုပြောင်းမလဲဆိုတဲ့ idea လည်းရှိတယ်လူတွေပြောင်းသွားရင်တော့ဗမာပြည်ဖြစ်ပေါ်ပြောင်းလဲမှုကပို့ပြီးတော့မြင်ရမယ်ပေါ့လေမဟုတ်လို့ရှိရင်တော့လူတွေပြောင်းပုံညာလဲစနစ်မပြောင်းရင်စနစ်နဲ့ထိတ်တက်ရင်ဆိုင်တွေ့ရတဲ့အခါတိုင်းမှာကိုလူတွေကပဲလွဲနေလားဆိုတဲ့အပြစ်တင်တဲ့ကစားပွဲကြီးတဲကိုပြန်ဝင်သွားမှလဲစိုးရတယ်ဒါလေးကတော့ပေါ့နော်
ဆိုတော့ဆရာပြောတာကစနစ်ကိုပြောင်းဖို့လိုတယ်အဲစနစ်ကိုပြောင်းဖို့လိုတယ်လို့သိရလူတွေပြောင်းအောင်ပေါ့
မှန်ပါတယ
်ဟုတ်ကဲ့
မှန်ပါတယ
်အကြံပြင်းလေစနစ်ကိုပြောင်းဖို့လိုတယ်ကိုလူဘိန်းတားလဲအောင်လည်းပြောပါလားဆရာ
လူဘိန်းတားလဲအောင်ပြောရရင်တော့ဥမာအဖြစ်စီဝိုင်းမူဝါဒတွေကိုပြောင်းမယ်ဆိုလို့ရှိရင်မိသားစုတစုမှာကိုမိသားစုအောင်မြင်အောင်အတွက်ဘလို့ပတ်စံရှာမယ်ဘလို့သုံးမယ်ဆိုတာကိုကြိုတင်မြင်ရတယ်ကိုသားနှီးတွေအတွက်နောက်အနှစ်20လောက်ထိကြိုပြီးမြင်ရတယ်ပေါ့နော်ဟိုဒါကတော့နိုင်ငံတစ်ခုအနေနဲ့ပြောလို့ရှိရင်မျှော်မှန်းချက်တွေဘာဗျူအာတွေပေါ်စီဆိုတဲ့ကိစ္စတွေဖြစ်သွားတယ်အလားတူပဲကိုကိုတိုင်းဝင်ငွေရအောင်ရှာတာနဲ့သုံးဆွဲတဲ့နေရာမှာစီးစနစ်ကြရတယ်သုံးသစ်သုံးတိုက်တာတွေကိုသုံးဖို့ရေးချီးတယ်ဒါကတော့အများပြည်သူဆိုင်ရာဘန္ဒာငွေရင်းနှီးမြှုပ်နှံမှုစီမံခန့်ခွဲမှုစနစ်လို့ပြောတယ်ပေါ့နော
် public investment
public investment management system ဆိုတော့တော့တပြိုင်တည်းမှာပဲလူတွေကလည်းမိမိရဲ့မိသားစုအဖွဲ့ဝင်တွေကအဲ့ဒီကိုယ်ရည်မှန်းတဲ့ကိုယ့်ရဲ့နောင်အနှစ်20မှာဖြစ်ချင်တဲ့အမြင်တွေကိုလိုက်နာဖို့အတွက်အကုန်လုံးကစနစ်တကျနဲ့လိုက်နာဆောင်ရွက်တဲ့ဟာလည်းလိုတယ်နော်အဲ့ဒီလိုတဲ့စီမင်းစည်းကမ်းတွေဥပဒေတွေပြဋ္ဌာန်းသတ်မှတ်တာတွေရှိတယ်အဲ့ဒါကိုစီမံခန့်ခွဲရတယ်ရှိတယ်အဲ့ဒါနိုင်ငံအနေနဲ့ကြာရင်တော့ဒါကဟိုစီမင်းစည်းကမ်းများစီမံခန့်ခွဲမှုဥပဒေတို့ခေါ်တယ်အဲ့ဒါ regulatory management system ဆိုတော့ဆိုတော့အဲ့ဒီစနစ်သုံးခုပေါ့ကိုဒါတိုင်းပြည်စီးပွားရေးတိုးတက်ဖို့လည်းတော့ကြက်ကြတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီစနစ်တွေကိုမကင်တွဲနိုင်သေးဘူးအခုတတိယ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုစော့ကြက်ကြတဲ့နေရာကိုကင်တွဲနိုင်မဲ့လူပြောင်းလဲတော့မမြင်သေးဘူးပေါ့ဆရာ
အဲကျွန်တော်တို့လေ့လာချက်အရပေါ့နော်ပြီးခဲ့တဲ့ဆိုတာလက်ထက်မှာဒီအတွင်းဝင်လောင်းညားကိုကျွန်တော်survey ဒီသူတို့ border စစ်တမ်းကိုယူခဲ့တယ်သူတို့ကအစိုးရဌာနတွေအကုန်လုံးကစီမင်းသတ်မှတ်ချက်များစီမံခန့်ခွဲတဲ့ဌာနကြီးဖြစ်အောင်ပြောင်းရမယ်ဆိုတဲ့အမြင်တွေအကုန်လုံးကို80%ခန့်တော့ရှိနေတာတွေ့ရတယ်နော်ဒါပေမဲ့တခြားနိုင်ငံတွေမှာဘယ်လိုပြောင်းလဲဘယ်လိုလုပ်လဲစီမင်းစည်းကမ်းတွေသတ်မှတ်မှုပြောင်းလဲမှုကဘာလဲပေါ့အဲ့ဒါတွေကိုဘယ်လိုလုပ်ရင်ကောင်းလဲဆိုတဲ့လေ့လာတဲ့အပိုင်းမှာအားနည်းတဲ့အတွေ့အကြုံမလို့ဖြစ်ဒါပေမဲ့အခုလောလောဆယ်မှာတော့ကမ္ဘာပံကအခုညိုတောင်းထားတယ်လို့ကျွန်တော်နောက်ဆုံးထိကြားရတယ်ပေါ့နော်။ဒါပေမဲ့ကမ္ဘာပံကရောဗမာပြည်ထဲမှာလက်ရှိရှိနေစနစ်ကဘယ်လောက်ထိရှိလဲဆိုတာကိုသူအောင်သိရလားပေါ့။နော်ဗမာပြည်ရဲ့ ဝန်ထမ်းတွေနဲ့ဘျူရိုကရေစီရဲ့ရင်ကျေးမှုအထာသိရလားဒါလည်းပြဿနာတစ်ခုရှိရနိုင်ငံခြားကပညာရှင်ဖြစ်တော်ကြလဲဒီအပိုင်းကိုလည်းသိဖို့လိုလာတယ်ဆိုတော့ဒါလေးတွေအကုန်လုံးဟိုအစလေးတွေပေါ့အစလေးတွေကရှိနေပြီတော့အရင်ဆိုရလက်ထက်ကလေးအခုအထိရှိနေပြီသွားပြီးတော့ပြန်ပြီးပေါင်းစုနိုင်တဲ့ဟာလေးတစ်ခုပဲလိုနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့ဒါကစနစ်ပေါ့လေဆရာနောက်တစ်ခုကအဲ့ပြောင်းပုံပြောင်းနေအခုဆိုရပြောင်းလဲလုပ်တဲ့အထက်မှာအထူးသဖြင့်ပြည်နယ်နဲ့တိုင်းဒေသကြီးတွေရဲ့အစိုးရအဖွဲ့ဝင်တွေကိုပြောင်းလဲနေရမှာကျင်တို့နားလည်ထားတာကတော့ပြည်နယ်တိုင်းဝန်ကြီးချုပ်တွေကတော့ဘိုးအစိုးရဆမနာနဲ့ဆိုင်တယ်ဒါပေမဲ့ပြည်နယ်တိုင်းဝန်ကြီးတွေကတော့ဘိုးအစိုးရကပဲဖွဲ့စည်းပုံရရွေးချယ်ရမယ်ခံထားရမယ်ထွက်ခွင့်ပေးနိုင်တယ်ဖြုတ်နိုင်တယ်လို့သတ်မှတ်ထားပါသလ
ားရေဘူးအားဖြင့်တော့ဝန်ကြီးချုပ်ကအဆိုပြုပြီးတော့ဝန်ကြီးချုပ်ကလည်းသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်နဲ့တိုင်ပင်ပြီးတော့ဆိုပြုရတယ်သမ္မတပဲခံထားပါတယ်
ဆိုတော့သက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်ရဲ့ဩဇာကဘယ်လောက်ရှိပါလဲတကယ်စမ်းပါတချို့ကသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်အနေနဲ့ဘာမှမကျေနပ်တာကန့်ကွက်တာမကြရပဲနဲ့အနာယူခွင့်ပေးတယ်ဆိုပြီးတော့ထွက်တာလည်းတွေ့တယ်ဖြုတ်တာလည်းကြားတယ်တချို့ကြတော့လည်းရခိုင်ပြည်နယ်မှာထင်တယ်ပြည်နယ်ဝန်ကြီးတယောက်ကိုဒါပြည်နယ်တိုင်းလွှတ်တော်ပြည်နယ်လွှတ်တော်ကအပြင်းထန်ပဲသူတို့ဝေဖန်ပြီးတော့ထွက်ခိုင်းတယ်အဲ့ဒါတွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကဘယ်လို
ဟုတ်ပြီးခဲ့တဲ့လွှတ်တော်တဒါမှာတော့ဥမာတရင်သားဤဝင်ကြီးချုပ်ပေါ့မူလပထမခန့်လိုက်တဲ့တရင်သားဤဝင်ကြီးချုပ်ကိုတွတ်တော်အမတ်တွေကပဲပြန်လည်ကန့်ွယ်တဲ့အတွက်ကြောင့်ဝင်ကြီးချုပ်ကနှုတ်ထွက်ရတဲ့သဗ္ဗရဝင်ကြီးချုပ်ကိုဖယ်လိုက်ရတဲ့အဖြစ်မျိုးဖြစ်ခဲ့တယ်ပေါ့နော်ဆိုတော့ဒီဘက်မှာတော့အဲ့ဒီလောက်ထိတွတ်တော်တစ်ခုလုံးအနေနဲ့လှုပ်ရှားလာတာမျိုးကိုတော့သိပြီးမတွေ့ရဘူးပေါ့နော်ဆိုတော့ပြီးခဲ့တဲ့အတွေ့အကြုံပြပြောရရင်တော့ပြည်နယ်တိုင်းတွတ်တော်တွေကလည်းအဲ့ဒီလိုတစုတစည်းတဲ့ညီညာညာနဲ့ဆုံးဖြတ်ဆောင်ရွက်ကြတယ်ဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးမှာတော့တက်ဆိုင်ရာဗဟိုကခေါင်းဆောင်တွေအားလည်းလေးစားပြီးတော့ပြန်လည်လိုက်ရောလှုပ်ဆောင်ကြတာမျိုးတွေ့ရပါတယ်။ဒါကြောင့်အပိသက်ဆုံးဖြတ်ချက်ကိုဗဟိုကဆုံးဖြတ်တာဖြစ်စေကမူပြည်နယ်တိုင်းအဆင့်လွှတ်တော်တွေကလည်းဩဇာအများကြီးရှိတယ်လို့ပြောလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်အခုဆွေးနွေးနေတာကအုပ်ချုပ်ရေးဘိုင်းပေါ့ administration ဘိုင်းဆိုတော့အခုမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးမှာNLD ပါတီအနာရပါတီရဲ့အခန့်ကဏ္ဍဆရာဘယ်လိုမြင်ပါလဲ
NLD ပါတီအနေနဲ့ဆိုလို့ရှိရင်တော့အုပ်ချုပ်ရေးပြုပြင်ပြောင်းလဲရေးတွေလုပ်တဲ့အခါမှာများတော့ဖြင့်အွေတွေရှိတယ်ဥပမာအဖြစ်ဒေါ်ဆန်းစုကြည်နဲ့ပါတီခေါင်းဆောင်တွေကပြောထားတဲ့ပြည်သူနဲ့အတူဆိုတဲ့စကားလုံးလေးပေါ့ဒါကိုကျွန်တော်တို့အုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုတွေလေ့လာတဲ့အခါကျတော့အဲ့ဒီနီးလမ်းကိုပဲယူပြီးတော့ပြုပြင်ပြောင်းလဲကြတာတွေလာပြီးတွေ့ရတယ်အဲ့ဒါကိုတော့သူတို့ရဲ့စကားမှာပြောလို့ရှိရင်တော့ citizen engagement ပြည်သူတွေပါဝင်ဆုံးဖြတ်တဲ့အလေးထားအုပ်ချုပ်ရေးစနစ်တွေမှာထည့်လာတယ်။ဆိုတဲ့အခါကျတော့ပြည်သူနဲ့အတူဖြစ်လာဖို့အတွက်ပြည်သူနဲ့အတတ်နိုင်ဆုံးပါတီဝင်တွေကနှိစက်မယ်ပါတီခေါင်းဆောင်တွေကနှိစက်မယ်ပြည်သူတွေရဲ့ခေါင်းဆောင်မျိုးယူမယ်။ပြီးရင်အုပ်ချုပ်ရေးစနစ်တွေမှာပြီးခဲ့တဲ့အစိုးရလက်ထက်ကစပြီးတော့ပြည်သူလူထုကိုတိုင်ပင်နှိမ့်တော့လာတော့ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချတဲ့ဖြစ်စဉ်တွေမှာမပါသေးဘူး။ဒါပေမဲ့ဒီဘက်အစိုးရလက်ထက်မှာကြတော့ဥမာမန္တလေးဆိုရင်အဲဝန်ကြီးချုပ်ကနေမှမူဝါဒအကြံပေးအလုပ်အဖွဲ့တွေကိုသူကဖွဲ့တဲ့အခါမှာစီးပွားရေးအဖွဲ့အစည်းတွေနောက် NGO တွေကလူတွေပါအလုပ်အဖွဲ့တွေမှာပါလာပြီးသူတို့ကမူဝါဒရေးဆွဲပြီးအစိုးပြုပြီးတော့ဝန်ကြီးတင်တဲ့ဟာမျိုးဆိုတော့ဒါမျိုးကတွေကစပြီးတော့အပြောင်းလဲတွေဟာဖြစ်တော့နေတယ်ဒါပေမဲ့နိုင်ငံတော်အဆင့်ထိနန္ဒရားထိကြဲကြဲပြန့်ပြန့်ဖြစ်လာပြီလားဆိုတော့မဖြစ်သေးဘူးဆိုတော့ပါတီအနေနဲ့ဘာလုပ်နိုင်လဲဆိုလို့ရှိရင်ခုနပြည်သူနဲ့အတူဆိုတဲ့အစိုးမိတ်ပေါ်မှာအခြေခံပြီးတော့ဖြစ်နိုင်ရင်တော့ public administration အစိုးရရဲ့အုပ်ချုပ်ပုံတွေပြုပြင်ပြောင်းလဲဆိုင်ရာနားလည်တဲ့လူတွေနဲ့ဘလိုနည်းနဲ့ဒီဇိုင်းလုပ်ရင်ကောင်းမလဲဆိုတော့ညှိနှိုင်းဆွေးနွေးခြင်းအဖြစ်နဲ့ကျွန်တော်ထင်တယ်ပါတီဟာပို့ပြီးတော့ပြည်သူနဲ့လည်းပုံနီးလာမယ်အစိုးရရဲ့အုပ်ချုပ်ရေးပြုပြင်ပြောင်းလဲတဲ့မှာလည်းတစုံတရာတက်ရောက်ပြီးဖြစ်လာနိုင်မယ်လို့ကျွန်တော်ထင်တယ်
ကျွန်တော်ဒီအုပ်ချုပ်ရေးပိုင်းပြောတဲ့နေရာမှာဆက်ပြီးမေးချင်တာကဒီ NLD ဥဆောင်တဲ့ဗဟိုအစိုးရနဲ့ပြည်နယ်အစိုးရတချို့ရဲ့ဆက်ဆံရေးကိုမေးချင်ပါတယ်။ဟု
တ်ကဲ့
။ဗဟိုအစိုးရနဲ့တိုင်းဒေသကြီးဆက်ဆံရေးတဲ့ဗဟိုနဲ့ပြည်နယ်အစိုးရရဲ့ဆက်ဆံရေးပိုအရေးကြီးနေထင်ပါတယ်။အထူးသဖြင့်ရခိုင်နဲ့ဆက်ဆံရေးပေါ့။ဒီလိုရခိုင်ပြည်နယ်ရဲ့အခြေအနေကတိတ်ဆုပ်ထွေးနေတယ်။နိုင်ငံတကာထဲလည်းပြဿနာအကြီးကျယ်ရင်ဆိုင်နေရတဲ့အချိန်မှာဗဟိုအစိုးရနဲ့ရခိုင်ပြည်နယ်နဲ့ပေါ့လေ NLD နဲ့ရခိုင်ပြည်နယ်မှာအမအများစုအနိုင်ရထားတဲ့ပါတီတွေနဲ့ဆင့်မြတ်သွားရင်ပိုးပြီးအဆင်ပြေမယ်ထင်တယ်။အဲ့ဒီဟာကဆရာဘယ်လိုမြင်လဲ။ဘယ်လိုဆင့်မြတ်ရေးနည်းများဖြစ်နိုင်မယ်ထင်တယ်လဲ
။ဘုရေဘူးအားဖြင့်တော့ ဘဟုနဲ့တိုင်းဒေသကြီးအဆင့်ပေါ့နော်ဆက်ဆံရေးတွေဆိုလို့ရှိရင်ဒီ institution သဘောအရဆိုလို့ရှိရင်တော့ယင်းဆိုးရလက်ထက်မှာအဲတမတော်ရုံးဝင်ကြီးဌာနတစ်ခုကိုဒီအလုပ်ကိုတတ်တတ်မတ်မတ်လုပ်တယ်ပေါ့ဥမာတမတော်ရုံးဝင်ကြီးဌာန6ထင်တယ်အဲ့ဒီတုန်းကအခုတမတော်ရုံးမှာရောက်နေတဲ့အကျွန်တိုင်းမှုချုပ်ပေါ့ဆရာဥပရက်ဆင်းလို့ဆိုဒီအဲ့ဒီအထွေချုပ်နေအများကြီးရှိတယ်เนาะသူတို့ဒါဘိုးအစိုးရနဲ့ကြားမှာလာစင်ပုံမှန်စီဝေးလုပ်တယ်တိုင်းဒေသကြီးအစိုးရရဲ့လိုလားချက်တွေအမြင်တွေကိုဘိုးအစိုးရနားထောင်တယ်ရှော့ပေးတင်တာတွေကိုရှော့ပေးတယ်ဖြီးတယ်ပေါ့ဒါတွေကိုလုပ်ခဲ့တယ်ပေါ့เนาะဆိုတော့အခုလည်းဒီလိုလုပ်တဲ့စနစ်လေးတော့ရှိမယ်လို့ကျွန်တော်မျှော်လင့်နေဒါပေမဲ့ကျွန်တော်ပြင်ကျွန်တော်မသိဘူးပေါ့เนาะ
ဆိုတော့ပြည်내အစိုးရနဲ့အခုဖြစ်တာကပြည်내မှာအမတ်အများစုရထားတဲ့ပါတီပြည်내လွှတ်တော်နဲ့ပေါ့ဆရာရခိုင်နဲ့ဆိုလို့ချင်းအဲ့လိုဖြစ်နေတာအဲ့ကိစ္စပြန်လည်သိနေရို့ပါတော့ဘယ်လိုကြီးနိုင်နိုင်မှာထင်ပါလဲ
လူတွေပေါ်မှာပဲမူတည်လိုက်မယ်ဆရာစနစ်သဘောရကတော့နောက်ဆုံးဆုံးဖြတ်ချက်ဒီသမရကပဲဆုံးဖြတ်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်내လွှတ်တော်တွေကတင်စေကမူလုပ်လို့မရအဲ့တော့ရေဘူးကအဲ့ဒါကိုညီဖို့ဆိုလို့ရှိရင်တော့ဖွဲ့စည်းချုပ်ပုံချီကဦးတွေရဲ့ပြဋ္ဌာန်းချက်ကိုပြုပြင်ပြောင်းလဲဖို့ပဲလိုအပ်မယ်အဲ့ဒီလိုပြုပြင်ပြောင်းလဲဖို့လေမြို့သားဒီမိုကရေစီဖွဲ့ချုပ်ကသူတို့လည်းဒီဟာကိုတင်ခဲ့တယ်လို့ကျွန်တော်ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာကျွန်တော်မှတ်မိတယ်ပေါ့နော်ဆိုတော့သို့တော်လည်းညီညာရေးဆွေးနွေးပွဲနဲ့သူဆက်ဆက်လာတဲ့အတွက်ကြောင့်နောက်ပိုင်းပြုပြင်ပြောင်းလဲရင်တော့ပြည်내လွှတ်တော်တွေကတင်တဲ့လူကဝန်ကြီးချုပ်ဖြစ်တဲ့စနစ်တော်ပေါ်လာလိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အဲ့တော့ဒီပထမပိုင်းမြန်မာနိုင်ငံမှာနောက်ဆုံးမေးချင်တဲ့တစ်ခုကရက်ဖက်စစ်ဖက်ဆက်ဆင်ရေးပဲဒါလည်းပဲသိအရေးကြီးတယ်အခုမြန်မာနိုင်ငံမှာပိုပြီးအလှမ်းကွာလာသလားရခိုင်မြောက်ပိုင်းအရင်နဲ့ပတ်သက်ပြီးတော့လည်းသဘောတူညီမှုမရကြဘူး။ဘာညာစသဖြင့်လည်းအမျိုးမျိုးကောလာဟလတွေထွက်နေပါလေ
။ရေဘူးအားဖြင့်တော့အဟဒီလောက်တော့ကြီးလာတယ်လို့ကျွန်တော်စိတ်ထဲမှာမထင်ဘူး။တော်စားစုကြည်ရလည်းပြီးခဲ့တဲ့နှစ်တွေမှာမျောလင့်တာတဲ့ပိုပြီးဆောင်ရွက်နိုင်ခဲ့တဲ့ဆိုတဲ့ကိစ္စတွေထဲမှာအရေးကြီးဆုံးရပ်ပဲစစ်ပဲဆက်ဆံရေးလည်းပါလိမ့်မယ်လို့ကျွန်တော်ထင်တယ်။စံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ပြောစရာလည်းရှိနိုင်တယ်။ဒါပေမဲ့ဖြစ်ပေါ်တိုးတက်မှုသဘောအရရခင်ရှိတဲ့အချိန်တွေကနေတော်စားစုကြည်ပြောသလိုပဲတော့ပြန်လည်နိုင်ရှင်ပြီးကြည့်မယ်ဆိုလို့ရှိရင်တော့เนาะတိုးတက်မှုတွေအများကြီးရှိလာတယ်လို့ထင်တယ်။ဘောဓာကွဲလွဲမှုတွေရှိမှာတော့ဒါကအုပ်ချုပ်ရေးလုပ်ငန်းကိုလုပ်တဲ့အခါတိုင်းမှာမူဝါဒအရသဘောဓာကွဲတာတွေရှိမယ်။လုပ်ပုံကိုင်ပုံအရသဘောဓာကွဲတာတွေရှိမယ်။ဒါတွေကတော့တဘာဝလို့ကျွန်တော်ထင်တယ်။အဲ့ဒီကွဲပြားမှုတွေကိုလည်းနှစ်ဖက်ခေါင်းဆောင်တွေကသင်းသင်းမြတ်သားစွာတိုင်းပြည်အကျိုးစီးပွားကိုရှေ့ရှုပြီးကင်တွယ်နေနိုင်တယ်လို့ကျွန်တော်ထင်တယ်။ကင်တွယ်လို့မရတဲ့အချိန်တွေအထိမမြင်သေးဘူးလို့ကျွန်တော်တော့
ကိုကြံတာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်။သောတာရှင်များရှင်အခုတစ်ခါမှာတော့ကိုရဲနိုင်တင်ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြအောင်ပါ။
ဟုတ်လားပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာတော့ Man City အသင်းဟာ Liverpool ကိုရှုံးနိုင်ပြီးတော့ဒီအားဒီမှာပထမဆုံးရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်။ Australia Open Tennis ပြိုင်ပွဲတွေကိုတနင်္လာနေ့မှာစတင်လိုက်ပြီးနာမည်ကြီးတချို့လည်းပွဲဥထွက်မှာပဲရှုံးနိုင်သွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ပြိုင်ချမ်းဆောင်သည့် Olympic ပြိုင်ပွဲကိုမြောက်ကိုရီးယားကအားကစားသမားတွေနဲ့အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဈေးလွှတ်သွားမှာဖြစ်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျ Open Tennis ပြိုင်ပွဲကတော့တနင်္လာနေ့မှာစတင်လိုက်ပါပြီ။ပွဲဥတွေပထမအဆင့်မှာပဲနာမည်ကြီးကစားသမားတချို့လည်းမမျှော်လင့်ပဲရှုံးနေပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်။မနေ့ကဒုတိယရခဲ့တဲ့ American ကနာမည်ကြီး Venus Williams ကဆွစ်ဇာလန်က Belinda Bencic ကို 6-3-9 နဲ့နှစ်ပွဲပြတ်ရှုံးသွားသလို Sloan Stephens ကလည်းတရုတ်နိုင်ငံကကမ္ဘာအဆင့် 34 Jan Shuai ကို 2-6-6-6 နဲ့ရှုံးသွားပါတယ်။အခုနှစ်အမျိုးသားပြိုင်ပွဲမှာတော့လက်ရှိချန်ပီယံ Roger Federer အနိုင်ရဖို့ရေပန်းစားနေပါတယ်။စပိန်က Nadal နဲ့ Serbia က Djokovic တို့တန်ရာကနေပျောက်ကင်းကာစားဖြစ်သလို Britain က Andy Murray လည်းပြိုင်ပွဲကနေထွက်ထားကြောင်းအမျိုးသားဘက်မှ Federer ဘူဆွဲမယ်ဆိုပြီးတော့တည်ပြည့်နေတာဖြစ်ပါတယ်။ဘောလုံးသတင်းတွေဘက်မှာတော့ England Premier League ဘောလုံးပွဲတွေဘက်မှာ Man City အသင်းရဲ့ရှုံးဝယ်မရှိတဲ့စံချိန်အခုတစ်ပတ်မှာဖျက်သွားခဲ့ပြီဖြစ်ပါတယ်။ Liverpool နဲ့ Man City တို့တနင်္ဂနွေနေ့ကကစားကြတာမှာ Liverpool က Man City ကို 4-3 နဲ့အနိုင်ရလိုက်တာကြောင့် Man City အသင်းရဲ့ရာသီစကတည်းကရှုံးဝယ်မရှိထားတဲ့စံချိန်ပြတ်သွားခဲ့တာဖြစ်ပါတယ်။ Liverpool ကချိန်ပေါ်လိန်အဖွင့်ကိုသွင်းတာကို Man City ကစာနေပြန်ချေလို့ပထမပိုင်းမှာတကိုးစီသေးပါ။ဒ ဒုတိယပိုင်းပြန်စာပြီးတိတ်မကြခင်မှာပဲဖမီးညိုမာနေနဲ့ဆာလာတို့တွင်ခဲ့လို့လူဘူးအသင်းဟာ၄ဂိုးတဂိုးနဲ့ဥဆောင်ခဲ့ပါတယ်မက်ဆီဒီကဘနာရိုဆိုးဗာနဲ့ဂွန်ဒဂန်တို့ပွဲပြီးကနေမှပြန်သွင်းခဲ့ပြီးမဲ့နောက်ဆုံးမှာလီဗာပူးက၄ဂိုး၃ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်မက်ဆီဒီအသင်းရဲ့ရှုံးဝဲမရှိစံချိန်ပြတ်သွားတာနဲ့ပတ်သက်ပြီးမက်ဆီဒီနီးပြဂေါ်ဒီယိုလာပြောတာကတော့
My first words is congratulations for the Liverpool for the victory.was a good game
ကျွန်တော်အနေနဲ့လေပါဘူးအသင်းအနိုင်ရသွားတဲ့အပေါ်မှာဂုဏ်ယူပါတယ်လို့ပထမဆုံးပြောချင်ပါတယ်ပွဲကပွဲကောင်းပါသူတို့ကတော့အဆကောင်းခဲ့ပါတယ်ကျွန်တော်တို့ဘောလုံးပေးတာတွေဟာမတိကျပဲအတော်များများပြက်ကုန်ပါတယ်ဒါကဘာကြောင့်လဲဆိုတော့သူတို့ကအတင်းဝင်အတင်းဖြတ်ကစားတာကြောင့်ကျွန်တော်တို့အနေနဲ့ပွဲကိုထိန်းချုပ်ဖို့ခက်ခဲခဲ့ပါတယ်နောက်ပိုင်းတော့တဖြည်းဖြည်းအသားကျလာပြီးဖာမီနိုမသွင်းခင်အထိအတော်လေးကောင်းကောင်းကစားနိုင်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ကစားကွက်ပြတ်သွားခဲ့တာပါလီဗာပူးအသင်းဟာတကယ်အသင်းကောင်းတစ်သင်းပ
ါမက်ဆီဒီဟာဒီနှစ်ရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့ခဲ့ပေမဲ့လည်း23ပွဲအပြီမှာ62မှတ်နဲ့ဇယားထိပ်မှာဆက်လက်ဦးဆောင်နေပြီးတော့မန်ယူက50နဲ့ဒုတိယလီဗာပူးက48မှတ်နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာဂူဒဘတ်စပိမဘီပွဲဒီဘက်မှာရီယယ်မက်ဒရစ်အသင်းကဗလန်စီယာကိုတကောကောမရှိနဲ့ရှုံးနိမ့်သွားတာကြောင့်လာလီဂါချန်ပီယံပွဲကိုကာကွယ်နိုင်ဖို့တဖြည်းဖြည်းနဲ့ပို့ပြီးတော့မျောလင့်ချက်မဲ့လာနေပြီဖြစ်ပါတယ်ရီယယ်မနီပြစီတန်းကတော့သူ့အသင်းဟာခက်ခဲတဲ့ကာလတစ်ခုကိုကြော်ဖြတ်နေရပြီးဘာကြောင့်ရှုံးရသလဲဆိုတာကိုရှင်းပြဖို့လည်းခက်ခဲတယ်လို့ပြောလိုက်ပါတယ
် Bueno lo primero es difícil porque al final como tú decías nosotros hicimos todo
ဒီပွဲဘာကြောင့်ရှုံးသလဲဆိုတာကပြောဖို့အရန်ခက်တယ်ဆိုတာကိုကျွန်တော်အနေနဲ့ပထမဆုံးပြောချင်ပါတယ်ကျွန်တော်တို့လည်းလုံနိုင်တဲ့တော့လုံကြတာပဲဂိုးသွင်းဖို့လည်းအခွင့်အရေးတွေအများကြီးရခဲ့ပါတယ်တော်တော်ဆိုးပါတယ်ကျွန်တော်ကစားသမားတွေကိုဝေဖန်စရာမရှိပါဘူးကျွန်တော်အနေနဲ့မြင်တာတစ်ခုကတော့ကျွန်တော်တို့ခက်ခဲတဲ့ကာလတစ်ခုနဲ့ရင်ဆိုင်နေရတယ်လို့မြင်ပါတယ်ကျွန်တော်တို့ရုန်းကန်နေရပါတယ်ဒီအရှုံးကအတော်လေးကိုခံရခဲ့ပါတယ
်ရီယယ်တင်ဟာပြီးခဲ့တဲ့စနေနေ့ကဗလန်စီယာကိုအင်ကွဲမှာတကူးကူးမရှိနဲ့ရှုံးပြီးတော့18ပွဲကစားပြီးတဲ့အချိန်မှာ32မှတ်နဲ့အဆင့်၄နေရာမှာရောက်နေတာဖြစ်ပါတယ်ရီယယ်နီးပြဇီဒန်ကတော့ရီယယ်တင်နေနဲ့ချန်ပီယံစ်ပြိုင်ပွဲမှာနောက်တစ်ဆင့်တက်နိုင်ဖို့ဆိုရင်ရှေ့လာကြရင် PSG နဲ့ကစားမဲ့ဒုတိယဆင့်ရှုံးထွက်ပွဲမှာခြေစွမ်းပြနိုင်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာဘရာဇီးကွန်းနဲ့တိုက်စစ်မှုကူတီညိုဟာထိတ်တန့်ကစားသမားတယောက်ဖြစ်သလိုအသင်းနဲ့လည်းအံဝင်မယ်လို့ထင်ကြောင်းအရင်ဘာစလိုနာနီးပြလည်းဖြစ်အခုမန်ချက်စတာစီးတီးအသင်းရဲ့နီးပြလည်းဖြစ်တဲ့ပက်ဂေါ်ဒီယိုလာကပြောလိုက်ပါတယ
် I think Barcelona signed a top player I think sweet perfect for the way the Barcelona won
Barcelona အသင်းဟာတကယ်ထိတ်တန့်ကစားသမားတယောက်ကိုရလိုက်တာလို့ကျွန်တော်ထင်ပါတယ်ကူတီညိုအနေနဲ့လည်းဘာစီလိုနာအသင်းကစားလာခဲ့တဲ့ပုံစံနဲ့ကွက်တီအံဝင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်လွန်ခဲ့တဲ့နှစ်20လုံးလုံးဘာစီလိုနာအသင်းကလည်းအဲ့ဒီလိုပဲကစားလာခဲ့တာ
ပါဘာစီလိုနာကကူတီညိုကိုပေါင်142သန်းပေးပြီးတော့လီဗာပူးအသင်းစီကနေပြီးခဲ့တဲ့သတင်းပတ်အတွင်းဝယ်ယူခဲ့တာဖြစ်ပြီးတော့ဒါဟာအသင်းပြောင်းရွှေ့ကြီးတွေထဲမှာတော့ကမ္ဘာပေါ်မှာတတိယအမြင့်ဆုံးအသင်းပြောင်းရွှေ့ကြီးဖြစ်ပါတယ
်ခွေနိုင်တင်ဆက်ထားတဲ့အားကစားခဏကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီရခိုင်ပြည်နယ်မြောက်ဦးမြို့မှာဖြစ်ပွားခဲ့တဲ့အဒီကယုံနဲ့ပတ်သက်ပြီးတော့နောက်ဆက်တွဲနောက်ဆုံးရအခြေအနေတွေကိုရခိုင်ပြည်နယ်အစိုးရအတွေ့အေမှုဦးတင်မောင်ဆွေကိုမှတ်သိထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်အဲ့ဒီကဟိုရပြည်တော်မှာသူတို့ပြောဆိုသူတို့သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီဥစ္စာဒီခုနကတော့ဒီကျွန်တော်တို့နဲ့တော့ဒီပေါ့ဒီခါဝလာညင်းဆောင်းနေတဲ့အချိန်မှာကျွန်တော်ကလည်းဘယ်လိုကုနာတဲ့ဒီလိုလူတို့ကနော်ထင်အောင်ထင်မှားပြအောင်ဒီနောက်ကဒီနိုင်ငံတော်ရဲ့ဟိုပေါ့နော်ဒီဟိုပေါ့နိုင်ငံတော်ရေးဖြစ်အောင်ခုနကဒီပြောဆိုတဲ့စကားလေးတွန်းတွန်းလေးရှိပါတယ်အများကြီးပြောသွားတာပေါ့နော်နည်းနည်းမဟုတ်အများကြီးပြောသွားတာပေါ့အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒါဟိုအရေးကြီးဖို့အတွက်ကျွန်တော်တို့ကဒါအမှုဖွင့်ပါလေအမှုဖွင့်တော့ဒီစာရေးစရာဝေးရအောင်လေအဲနောက်တော့ဆရာတာအေးဝိုင်းပေါ့နှစ်ယောက်ပေါ့အမှုဖွင့်ပါဒါအေးပေါ့ကျတော့ကျွန်တော်တို့ကအမှုခွင့်မှုရှိတော့လည်းပဲကျွန်တော်တို့ကဒီလိုလိုတော့ကိုယ်စီဖြစ်တဲ့အတွက်အဲလွတ်တော်ကျင်းမနေချိန်မှာကျွန်တော်ကလွတ်လို့မရပါဘူးဒီအတွက်ကျွန်တော်တို့ကဒီလွတ်တော်ဟိုဒါဟိုနော်ဆန်ရှင်ဆန်ရှင်တောင်းရတာပေါ့အဲတောင်းထားပါလေဒီဥစ္စာတော့သူ့ကိုဖမ်းရတာလည်းမရှိပါဘူးခုနကလိုအမှုခွင့်ထားရလဲလောလောဆယ်မှာတော့မရှိသေးပါဘူ
းဟုတ်ကဲ့အဲ့တော့ဆင်ကလွတ်တော်ခွင့်ပြုချက်ရပြီလားရှင
်အမေရသေးပါဘူးအဲ့ဒါလည်းမလာသေးပါဘူ
းအော်ဟုတ်ကဲ့ပါသူ့ကိုအမှုဖွင့်မယ်ဆိုတော့ဘယ်ပုံမှန်တွေနဲ့ဆရာတို့ဖွင့်ဖို့ရှိပါသလဲ
တယ်။အဲ့ဒီလိုဆိုလောလောဆီတော့ပုံမှန်900လောက်ပေါ့နိုင်ငံတော်ချင်းယူ
ပြည့်စ
ုံပြောရလားဗျာ။ဟုတ်ပါတော့ပုံမှန်900လောက်
နော်ဒေါက်တာအေးမောင်ဘယ်မှာရှိတယ်ဆိုတာရောဆရာတို့သိထားပါလား
ဟုတ်ကဲ့ဗျာကျွန်တော်တို့ဟိုတနေ့တော့သူ့ကားကိုစစ်တော့ကားနဲ့ driver ပဲပြည့်တယ်ဗျာအေးမောင်ကျွန်တော်ကားနဲ့ driver မပြည့်တယ်သူ့တော့ပြည့်ပါဦးဗျာ
ရက်ကြေးတောင်ဟောပြောပွဲအတွင်းမှာတော့လက်ရှိနိုင်ငံရေးအားနည်းချက်ကိုခွင့်ကောင်းယူပြီးရခိုင်အမျိုးသားတွေအနေနဲ့ကိုယ်ချုပ်ချအာဏာပြန်လည်ရယူဖို့ဒေါက်တာအေးမောင်ကတိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်ပင်ခံယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နောက်တစ်နေ့လုံးမဲ့မြောက်ဦးဟောပြောပွဲကိုအာဏာပိုင်တွေကခွင့်မပြုခဲ့ပဲနဲ့အဲ့ဒီကနေမကြေမနက်ဖြစ်ပြီးတော့အထူးကြုံနေဖြစ်လာတာပါ။ဒေါက်တာအေးမောင်ကိုဖမ်းဆီးဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌထံကနေပြီးတော့ခွင့်ပြုချက်ရထားပြီးလို့နိုင်ငံတော်တိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကိုကိုးကားပြီးတော့ Frontier သတင်းဌာနကအခုပဲရေးသားထားပါတယ်။ဒါနဲ့ပတ်သက်လို့မေးမြန်းဖို့နိုင်ငံတော်အတိုင်ပင်ခံယုံကိုရောပြည်သူ့လွှတ်တော်ယုံကိုပါ VOA ကဆက်သွယ်လို့မရသေးပါဘူ
း။သောရရှိများရှင်။ NLD ပါတီဦးဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နီးပါးရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်အထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေတယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-9-9-9-9လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတို့ရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကနေဗိုလ်တူနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ခုခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင့်ဦးကကြီးညာပေးပါမယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာကျင်းပမယ့်ဆောင်းဆီအိုလံပစ်အားကစားပွဲတော်ဖွင့်ပွဲခန်းနမှာတောင်တက်မြောက်ကိုရီးယားနိုင်ငံညညွတ်တဲ့အလံတစ်ခုအောင်အတူတွဲချီတက်ဖို့ရှိသလိုရေခဲပြင်ဟော်ကီအမျိုးသမီးအားကစားပွဲကိုဖူးတွဲရှင်ပြန်မှာဖြစ်ကြောင်းလဲဒီကနေ့ပဲကြေညာလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံအိုလံပစ်အားကစားပွဲမှာပထမဆုံးအကြိမ်ဖြစ်ပါဝင်မှုမြောက်ကိုရီးယားကလက်ခံခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကပဲနှစ်နိုင်ငံအသင်းတွေကြားပူးပေါင်းမှုတောင်ကိုရီးယားရဲ့ဆိုပြချက်ကိုထူးထူးခြားခြားသဘောတူရတာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံရုံးဝသတင်းမှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မြောက်ဦးမြို့မှာလူခဏဦးတက်မနဲ့တည်ဆုံခဲ့တဲ့ဒီကုန်းဖြစ်ခဲ့တဲ့ပေါ်နိုင်ငံတကာစိုးရိမ်မကင်းတဲ့သတင်းတွေထွက်သဘောထားတွေထွက်ပေါ်လာပါတယ်။ကုလသမဂ္ဂကတော့မြောက်ဦးမှာဖြစ်ခဲ့တဲ့ရဲနဲ့စစ်သားပြတ်သူတွေကြားသူထွက်တန်ရုံထိတက်ပြမှုပေါ်စိုးရိမ်မကင်းကြောင်းပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံကလည်းအခုလိုသက်ဆုံးရှုံးတဲ့ဒီဖြစ်ပေါ်ခဲ့ရတဲ့အဖြစ်အပျက်ကြောင့်စိုးရိမ်မကင်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ပြည်ပဆိုင်ရာလူငင်းချမ်းသာကွန်ဖွဲ့ Amnesty International ကလည်းအဖြစ်အပျက်ကိုစုံစမ်းစစ်ဆေးဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံကနေထွက်ပြေးရောက်ရှိနေတယ်လို့ဆိုတဲ့သတင်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဌာနပြန်ရေးဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိနဲ့ဒုက္ခသည်တွေရဲ့ဆန္ဒအလျောက်ဖြစ်ဖို့အရေးကြီးတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအနေနဲ့ဘေးကင်းလုံခြုံမှုရှိရလို့မခံစားရဘဲနဲ့သူတို့အိမ်တွေသူတို့လူမှုအတိုင်းဝိုင်းကိုပြန်သွားတာမျိုးကိုမလိုလားတဲ့အကြောင်းအမေရိကန်နိုင်ငံဝန်ကြီးဌာနပြောခွင့်ရသူဖြစ်တဲ့ဟက်တာညူရက်ကမနေ့ကပြုလုပ်တဲ့ဝါရှင်တန်ဒီစီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့တာဖြစ်ပါတယ်
။သတင်းကြေညာကောင်းလေဦးကညညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valerich ဖြစ်ပါတယ်ကျမအီတန်စမရှင် VOA America အတန်းမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီ9နာရီချီလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမ်းမီတာ190တို့ကနေလေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.